of America in Burmese.
မင်္ဂလာညချမ်းပါရှင်။ VOA American တာရဲ့2019ခုနှစ်အောက်တိုဘာလ31ရက်ကြာသပတေးနေ့ညပိုင်းအစီအစဉ်တွေကို American ပြည်ထောင်စုမြို့တော် Washington DC ကနေတိုက်ရိုက်ထုတ်လွှင့်နေပါပြီ။လိုင်းဒိုမီတာ1925 32ပထမနာရီဝက်မှာလိုင်းလက်မီတာ190အပြင် VOA ရဲ့ Facebook စာမျက်နှာ VOA Burmese News ကနေပြီးတော့လည်းထုတ်လွှင့်ချိန်နဲ့တပြေးညီနားဆင်နိုင်ပါလိမ့်ရှင်။ကျမခွန်ညိုပါ။အခုညပိုင်းအစီအစဉ်တွေတာဝန်ယူပါမယ်ရှင်။
ကျွန်တော်အောင်လင်းဦးပါဒီညနားဆင်မဲ့တဲ့နေ့မှာတော့အမေရိကန်သမ္မတဒေါ်နယ်ထရန့်ပေါ်အရေးယူနေရေးလွတ်တော်ရေးရာကော်မတီတွေစုံစမ်းနိုင်မဲ့လုပ်ငန်းစဉ်ကိုတည်ဝင်တည်ပြုနိုင်မှုအောက်လွတ်တော်မှာဒီနေ့မဲခွဲဆုံးဖြတ်မှာဖြစ်ပါတယ်ပါကစ္စတန်မှာခီးစရိုင်ရဲ့ထားရစင်းပေါ်မှာပောက်ကွဲမိလာမှုဖြစ်ရာကလူ80ကျော်တက်မနဲ့တည်ဆုံးသွားပါတယ်ဒီလိုထိတန်းရောက်နိုင်ငံတကာနဲ့ဒေသရင်းသတင်းတွေကိုမဆုမြတ်မွန်နဲ့အတူကြီးညာပေးမှာပါ
အခုညပိုင်းဆက်ပြီးနားဆင်ရမယ့်သတင်းလာရီထဲမှာတရုတ်နိုင်ငံနဲ့မှုဆဲနယ်စပ်ကုံတွယ်ရေးမညီမညှဖြစ်နေတဲ့အခြေအနေကိုနယ်စပ်ကုံတွယ်ရေးအသင်းတာဝန်ရှိသူတဦးကအခုလိုပြောပြပါဗျ
။ကုံတွယ်ရေးအနေထားကလည်းဘယ်လည်းမဖြစ်ဘူးကွာ။အသက်ဆောင်နေစမ်း။ကုံတွယ်မှုမှာကျွန်တော်တို့ကအနှုတ်လက္ခဏာပြတော့မှာ။အဲလိုဖြစ်တာကလည်းကျွန်တော်တို့က
အစိုးရချင်းညှိနှိုင်းနေတာအောင်မြင်ဖို့မျှော်လင့်နေတဲ့အကြောင်းနဲ့အတူနားဆင်ကြရမှာပါ။2020ရွေးကောက်ပွဲအတွက် NLD ပါတီလုပ်ငန်းစဉ်တွေနဲ့အောက်ခြေညှိနှိုင်းရေးအခြေအနေစတဲ့မြန်မာပြည်ဆိုင်ရာသတင်းစာတွေအပြင်စပိန်နိုင်ငံကဝိုင်းလုပ်ငန်းတစ်ခုအာရှဈေးခွက်ကိုထိုးဖောက်ဖို့ကြိုးစားနေတာနဲ့အတူအမေရိကန်ပြည်ထောင်စုကယ်လီဖိုးနီးယားမှာလောင်နေတဲ့တော်မီမငိမ့်နှံသေးပဲပြည်ဆက်မီးတွေကိုပါဖြတ်တောက်ထားရတဲ့အခြေအနေတွေကိုနားဆင်ကြရပါမယ်ရှင်။နောက်ပိုင်းမှာတော့ကျမရေခန္ဓာမြန်မာရေးသုံးသပ်ချက်နဲ့တိုင်းရင်းသတင်းစာကဏ္ဍတွေနားဆင်နိုင်ပါတယ်။အခုရန်စုံတော့ထိတ်တန့်ရောက်နေတဲ့ဒေသတွေနဲ့နိုင်ငံတကာသတင်းတွေကိုကိုအောင်လွင်ဦးနဲ့မဆုမြတ်မွန်တို့ပြောပြပေးပါမယ်ရှင်။
အမေရိကန်သမ္မတဒေါ်နယ်ထရန့်ပေါ်အရေးယူနိုင်ရေးလွတ်တော်ရေးရာကော်မတီတွေကစုံစမ်းနိုင်မဲ့လုပ်ငန်းစဉ်ကိုတည်ဝင်တည်ပြုနိုင်မှုအောက်လွတ်တော်မှာဒီနေ့မဲခွဲဆုံးဖြတ်မှာဖြစ်ပါတယ်။တည်ဝင်လုပ်ငန်းစဉ်ဖြစ်မဲခွဲဆုံးဖြတ်ဆရာမလိုဘူးဆိုပြီးပြောနေတဲ့အောက်လွတ်တော်မှာလူများစုဖြစ်ထိန်းချုပ်ထားတဲ့ဒီမိုကရက်ကိုယ်စားလှယ်နဲ့တတလောစုံစမ်းနေတဲ့လုပ်ငန်းစဉ်ဟာဝင်လဲမြင်သာမှုမရှိသလိုညီညွတ်ညီမျှပါဝင်ခွင့်မရဘူးဆိုပြီးဆန့်ကျင်နေတဲ့ Republican တွေကသဘောထားကွဲပြားမှုတွေကိုလည်းမဲခွဲရမှာတည်တသာတူးရမယ်အလားအလာရှိနေပါတယ်။ဒီမှာထရန့်ဆူရကထောက်ထားတွေကိုဖုံးကွယ်ကောင်းဖုံးကွယ်ထားနိုင်တယ်လို့တပ်တွေကိုမထွက်ဆုံနိုင်အောင်တားဆီးရလွတ်တော်ဆင့်ကုံမှုတွေကိုလိမ့်လျရှိရပြီးရှိနေတယ်လို့အောက်လွတ်တော်ရဲ့လုပ်ငန်းတွေကိုဆက်လက်ဟန်တားနေတဲ့အချိန်မှာတန်လျာမြင်တွေခင်းရှင်းအောင်အခုလိုမဲခွဲဖို့ဆုံးဖြတ်တာဖြစ်တဲ့အကြောင်းလေးအောက်လွတ်တော်ဥက္ကဋ္ဌနန်စီပလိုစီကဒီမိုကရက်ကိုယ်စားလှယ်ကိုပေးပို့တဲ့စာထဲမှာပြောဆိုခဲ့တာပါထလွတ်တော်လူများစု Republican ကောင်းဆောင် Mitch McConnell ကတော့အောက်လွတ်တော်မှာမဲခွန်းမဲ့ဆုံးဖြတ်ချက်ဟာသမ္မတအပေါ်စုံစမ်းရေးလုပ်ငန်းစဉ်အတွက်ဥပဒေနဲ့အညီမျှတမှုကိုစောင့်ကြည့်ပေးနိုင်မှာမဟုတ်တဲ့အကြောင်းပြောဆိုထားပါတယ်
။ပယ်သိမ်းတဲ့မစ္စောအမျိုးအစားဖြစ်နိုင်တဲ့ဒေါနဆင်ကိုမြောက်ကိုရီးယားကအရှိတ်ကန်းလွန်ပင်လယ်ပြင်နဲ့ပြစ်လွတ်ခဲ့ကြောင်းတောင်ကိုရီးယားနဲ့ဂျပန်နိုင်ငံတို့ကဒီကနေ့ပြောကြားလိုက်ပါတယ်။ဒီတစ်ချိန်နဲ့ပါဆိုရင်မြောက်ကိုရီးယားကဒီနှစ်ထဲမှာစမ်းသပ်ပြစ်လွတ်တာ12ချိန်ရှိသွားပါပြီ။ကျန်းကျနေတဲ့နျူကလ িয়ার အရေးဆွေးနွေးမှုတွေမှာအမေရိကန်ဘက်ကဒီနှစ်ကုန်နောက်ဆုံးထားပြီးချင်းကပ်ပုံပြောင်းဖို့မြောက်ကိုရီးယားကဖိအားပေးနေချိန်မှာပဲစမ်းသပ်မှုတွေကိုဇက်တိုက်လှုပ်လာခဲ့တာပါနောက်ဆုံးသတ်မှတ်ရက်ကိုအမေရိကန်ကအလေးအနက်မထားဘဲလှစ်လျူရှုမယ်ဆိုရင်အကြီးအကျယ်မှားလိမ့်မယ်လို့လည်းမြောက်ကိုရီးယားကသတိပေးထားပါတယ်ဒီကနေ့စမ်းသပ်မှုတွေကိုတော့ပျောက်ရမ်းပြည်နယ်တောင်ပိုင်းဆွန်ချွန်ကနေပြီးတော့ပြစ်လွတ်ခဲ့တာဖြစ်ပြီးအမြင့်ကီလိုမီတာ90အကွာအဝေး380ကီလိုမီတာအထိရောက်ခဲ့တယ်လို့တောင်ကိုရီးယားစစ်တပ်ကပြောပါတယ်။မြောက်ကိုရီးယားရဲ့လုံရက်ကကိုရီးယားကျွန်းဆွယ်မှာတင်းမာမှုတွေကျော်ပါရေးအတွက်အထောက်အကူမဖြစ်တဲ့အတွက်ချက်ချင်းရောက်ဖို့ရပ်ဖို့လဲတောင်ကိုရီးယားပူးတွဲစစ်ဦးစီးချုပ်ရုံးကတိုက်တွန်းခဲ့ပါတယ်။တာတိုပြစ်ဒုံးတွေစမ်းသပ်မှုအပေါ်အလေးနဲ့စိုးရိမ်ကြောင်းလဲတောင်ကိုရီးယားအမျိုးသားလုံခြုံရေးကောင်စီကပြောပါတယ်။ဂျပန်အစိုးရတာဝန်ရှိသူတွေကတော့ပယ်ထိန်တဲ့မစ္စောင်းအမျိုးအစားဖြစ်နိုင်တဲ့ဒုံးတွေဟာဂျပန်ကမ်းလွန်ကီလိုမီတာ380အတွင်းမှာရှိတဲ့အထူးစီးပွားရေးဆိုအပြင်ဘက်ကိုကျရောက်ခဲ့ကြောင်းပြောပါရယ်မြောက်ကိုရီးယားကတတိခွဲကြာလောက်ရပ်ဆိုင်းထားရကနေမေလာဇန်းကစလို့အခုဆိုလို့ရှိရင်ဒီလိုပြစ်လွတ်မှုတွေဟာ12ချိန်ဖြစ်သွားတဲ့စမ်းသပ်ပြစ်လွတ်မှုတွေဟာဆွေးနွေးပွဲတွေမှာအသာစီးရဖို့ကြိုးပမ်းချက်ဖြစ်တယ်လို့လေ့လာသူတွေကသုံးသပ်နေကြပါရယ်
အမေရိကန်ဘူထောင်လိုင်းအေဂျင်စီ CIA ကလေ့ကျင့်ပေးထားတဲ့အာဖဂန်ပြည်သူစစ်တပ်ဖွဲ့ရဥပဒေမဲ့ကွန်မြူမှုတွေလက်ဆဖျောက်တာတွေကျမ်းမာရေးဌာနတွေကိုတိုက်ခိုက်တာတွေလို့ဆေးရဆွေးမှုတွေကျူးလွန်နေအကြောင်းနိုင်ငံတကာလူ့ခွင့်ရေးလှုပ်ရှားမှုအဖွဲ့တစ်ခုဖြစ်တဲ့ Human Rights Watch ကပြောလိုက်ပါတယ်။ပုံမှန်စစ်ဖက်ဆိုင်ရာကုကဲမှုအောက်မှာမရှိကြတဲ့အစိုးရထောက်ခံသူပြည်သူစစ်ဖွဲ့တွေကိုဖျက်သိမ်းဖို့လေဒီနေ့အစည်းအဝေးစာထုတ်ပြန်မှာတောင်းဆိုခဲ့တာပါ။ အာဖဂန်လူမျိုးတပ်ဖွဲ့တွေကျူးလွန်တဲ့လူခွင့်ရေးချုပ်ဖောက်မှုဆွဆွဲချက်တွေကိုအစိုးရကဘယ်လိုက်မှုမရှိဘဲစုံစမ်းစစ်ဆေးဖို့နဲ့ဆရာဆွေးမှုကြီးလေးတဲ့လူခွင့်ရေးချုပ်ဖောက်မှုကျူးလွန်သူတွေကိုအရေးယူဖို့လည်းတောင်းဆိုခဲ့ပါတယ်။ဆရာဆွေးမှုနဲ့လူခွင့်ရေးချုပ်ဖောက်မှုဆွဆွဲချက်တွေကိုလွတ်လပ်တဲ့စုံစမ်းစစ်ဆေးမှုတွေမှာအမေရိကန်နဲ့အာဖဂန်ဆွေးရတို့ပူးပေါင်းဆောင်ရွက်ကြဖို့လည်းတိုက်တွန်းခဲ့တာပါ။အမေရိကန်ဆွေးရအနေနဲ့လူခွင့်ရေးချုပ်ဖောက်မှုတွေကျူးလွန်တဲ့အမေရိကန်တပ်ဖွဲ့ဝင်တွေကိုစုံစမ်းစစ်ဆေးဖို့ကြီးလေးတဲ့လူခွင့်ရေးချုပ်ဖောက်မှုကျူးလွန်တဲ့အာဖဂန်တပ်ဖွဲ့တွေကိုအားပေးကူညီမှုတွေရပ်တန့်တင်တဲ့အကြောင်းလည်းပြောဆိုထားပါတယ်။ CIA ကအကူအညီပေးနေတဲ့အုပ်စုရဲ့ညဘက်စီးနင်းတိုက်ခိုက်မှုတွေပါဝင်2019ခုနှစ်နောက်မှန်ကနေ2019ခုနှစ်လလောက်တွင်အမှုပေါင်း14မှုကိုလူခွင့်ရေးဘက်ကမှတ်တမ်းတင်နေတာပါမှတ်တမ်းတင်ထားတဲ့အထက်မှာတော့အာဖဂန်နိုင်ငံရှေ့တောင်ပိုင်းပါကစ္စတန်ပြည်နယ်မှာမွတ်စလင်တွေရဲ့ဣတ်ပွဲတော်အတွက်အင်ပြန်ရောက်နေသူ10ဦးပါဝင်အမျိုးသားစစ်တပ်ပြည်သူစစ်တပ်ရဲ့လက်ချက်နဲ့တိုက်ဆုံခဲ့ရတဲ့ဖြစ်ရလဲပါဝင်ခဲ့ပါတယ်တချို့လူတွေကိုဖမ်းဆီးထားပြီးမိသားစုကိုဖမ်းဆီးထားတဲ့အကြောင်းအတိမပေးတာတွေရှိခဲ့တယ်လို့လည်းအစိုးရခန်းစာထဲမှာဖော်ပြထားပါတယ်
ဟောင်ကောင်မှာလူနေထူထပ်တဲ့ကောင်လုံးကျုံးပေါ်ကမောင်ကောင်းအရက်မှာဒီကနေ့ဆန္ဒပြသူတွေကိုရဲတွေကမျက်ရည်ရိုပုံးတွေနဲ့ပြစ်ခတ်လူစုခွဲခဲ့ပါတယ်။ကိုနှစ်သက်ရအဝေးစားပုံစံမျိုးစုံဝတ်ကြတဲ့ဟယ်လိုဝင်းပွဲတော်နေ့မှာဆန္ဒပြသူရာနဲ့ချီကအမဲရအဝေးစားတွေဝတ်မဝတ်ရဘူးလို့တားမြစ်ထားတဲ့မနှဖုံးတွေဆွတ်ပြီးတော့အချက်အချာကြားတဲ့နေတန်လမ်းမကြီးမှာထီးတွေကားခွဲယူပြီးဒူးထောက်ဆန္ဒပြခဲ့ကြပါတယ်။တချို့ကရဲတွေကိုလေဆာရောင်ကြီးတွေနဲ့ထိုးပြီးဟောင်ကောင်ပြည်သူတွေကအာခံတယ်လို့ဩဟစ်ခဲ့ကြပါတယ်။တချို့ကလည်းအမိုက်ပုံးတွေပလတ်စတစ်ခုံတွေတခြားပစ္စည်းတွေနဲ့လမ်းတွေကိုပိတ်ထားခဲ့ကြပါတယ်။နေတန်လမ်းမကြီးပေါ်ကလမ်းစုံတစ်ခုကိုလည်းပိတ်ဆို့ခဲ့ကြပါတယ်။ဆန္ဒပြသူတွေကိုလူစုခွဲဖို့အချိန်ချင်းသတိပေးခဲ့ပြီးမှမျက်ရည်ယိုပုံးတွေနဲ့လူစုခွဲခဲ့တယ်လို့ရဲတပ်ဖွဲ့ကကြေညာချက်ထုတ်ပြန်ခဲ့ပါတယ်။ဟောင်ကောင်ပင်မကျွန်းပေါ်ကဗစ်တိုးရီးယားပန်းစံကြီးမှာလည်းဆန္ဒပြသူတွေစုဝေးခဲ့ပြီးတော့အရက်ဘားတွေနဲ့ညဘက်စီကားတဲ့လမ်းကွေဖောင်းအရက်ကိုချီတက်ဆန္ဒပြခဲ့ကြပါတယ်။ဆန္ဒပြပွဲတွေဖြစ်ပွားနေတာလားနဲ့ချီရှိနေပြီဖြစ်တဲ့ဟောင်ကောင်မှာညကလပ်တွေအရက်ပါးတွေရှိတဲ့လန်ကွေဖောင်းအရက်မှာဒီကနေ့ပထမဆုံးဆန္ဒပြခဲ့တာဖြစ်ပါတယ
်ဗီယိုအမေရိကန်တန်ညဘက်မြန်မာဝတ္တာအစီအစဉ်တွေကိုညပိုင်း9နိုင်ကနေ10နိုင်အထိလိုင်းဒိုမီတာ19 kHz 1953ညလိုင်းဒိုမီတာ25 kHz 1783ညလိုင်းဒိုမီတာ32 kHz 9335နဲ့ပထမလာယူကမှာတိုင်းလမ်းမီတာ190 kHz 1905တို့ကနေပါထုတ်လွှင့်ပေးပါတယ
်။ View American တန်မြန်မာဝိုင်းစီစဉ်ရဲ့ကြာသပတေးနေ့ညပတ်သတင်းတွေကိုဆက်လက်ကြီးညာနေပါတယ်။လက်နက်ကန်ပုံကံမှုတွေကြုံရတဲ့အိန္ဒိယဘက်ဂျမ္မူကာရှမီးယားပြည်နယ်ကိုအစိုးရကပြည်နယ်ဆင့်ကနေဖျက်သိမ်းပြီးဒေသတစ်ခုဖြစ်ဒီကနေ့ပဲခွဲခြားသတ်မှတ်လိုက်ပါတယ်။ဟိမိုနာတောင်နှံဒေသဖြစ်တဲ့ဂျမ္မူကာရှမီးယားပြည်နယ်ကိုဗိုလ်ဆိုရကတရားအုပ်ချုပ်မဲ့ဒေသတစ်ခုဖြစ်ဝန်ကြီးချုပ်နရင်ဒရာမိုဒီဆိုရကတရားဝင်သတ်မှတ်လိုက်တာပါ။မတူညီချင်းတွေကြုံရတဲ့မွတ်စလင်များစုရှိရာကာရှမီးယားတောင်ကြားဒေသနဲ့ဟိန္ဒူများစုရှိရာဂျမ္မူဒေသတို့ကိုဂျမ္မူကာရှမီးယားဒေသဖြစ်သတ်မှတ်လိုက်ပြီးဗုဒ္ဓဘာသာဝင်တွေရဲ့တောင်မိုဒေသလက်တာအပါဝင်နောက်ထပ်ဒေသတစ်ခုကိုလည်းတရားခွဲသတ်မှတ်လိုက်ပါတယ်။ဒီစီပိုင်းကိုပိုင်အုပ်ချုပ်ခွင့်ရပြည်နယ်ဖြစ်ကနေအိန္ဒိယဆိုရကပဲဖြစ်လိုက်ပြီးလာပိုင်းကျန်မှာပဲဗိုလ်ဆိုရလက်ရောက်ခံဒေသတွေဖြစ်သတ်မှတ်လိုက်ပါ။အခုအုပ်ချုပ်ခွင့်ရပြည်နယ်တစ်ခုအဖြစ်အခွင့်အရေးပေးခဲ့တဲ့အတွက်ဒေသတွင်းမှာဖွံ့ဖြိုးမှုတွေလောက်ကျချန်ခဲ့တယ်လို့အကြံပေးဝါဒအားကောင်းလာပြီးအိန္ဒိယနဲ့မတူညီဖြစ်နေတဲ့ပါကစ္စတန်နိုင်ငံကလူတချို့ကိုတွေးထုတ်လုံဆောင်ဖို့လက်နက်တစ်ခုလိုအသုံးချခဲ့တာတွေရှိရဲဆိုပြီးဝန်ကြီးချုပ်မိုဒီကသူ့ဆွေးနွေးရေးဆုံးဖြတ်ချက်ကိုကောက်ွယ်ပြောဆိုထားပါတယ်။ကာရှမီးယားဒေသမှာခေါ်ထွက်ဖို့ကြိုးပမ်းနေတဲ့လက်နက်ကိုင်တွေကိုပါကစ္စတန်နိုင်ငံကအားပေးကူညီနေတယ်လို့လက်ချက်သင်တန်းပေးတာတွေရှိနေတယ်ဆိုပြီးအိန္ဒိယကတခြားလုံးဆွဆွဲထားပေမဲ့ပါကစ္စတန်ဘက်ကတော့ဆွဆွဲချက်ကိုငြင်းဆန်ထားတာပါ။အိန္ဒိယဝန်ကြီးချုပ်ရဲ့ဆုံးဖြတ်ချက်ကိုထောက်ခံသူတွေကတော့ကာရှမီးယားဒေသအနေနဲ့တတိယချားဖြစ်နေတဲ့အခြေအနေကိုကြော်လာပြီးကြံဒေသတွေနဲ့ပေါင်းစည်းနိုင်မဲ့အစီအစဉ်ဖြစ်နေအားပေးကြပါတယ်။ဝေဖန်သူတွေကတော့ဆုံးဖြတ်ချက်ကြောင့်အိန္ဒိယဆွေးရပေါ်ဆန့်ကျင်မှုတွေပုံမှန်ကြီးထွားလာပြီးပုံကံမှုတွေနိုင်ငံနဲ့ပြန့်နှံ့လာမှာစိုးရိမ်ရတယ်ဆိုပြီးတော့လည်းတတိပေးနေကြပါတယ်
။ပါကစ္စတန်နိုင်ငံပန်ချက်ပြည်နယ်တွေကရာဟီမ်ယာခန်မြို့နာမှာခီးတဲ့တင်မြေထားတဲ့ဇင်းပေါ်မှာပောက်ကွဲမှုဖြစ်ခဲ့ပြီး84ယောက်ထက်မနည်းသေဆုံးတယ်လို့တာဝန်ရှိသူတွေကပြောပါတယ်။ကရာချီမြို့ကနေရိုဝါပင်ဒီမြို့ကိုမိရထားသွားနေစဉ်ပောက်ကွဲမှုဖြစ်ခဲ့တာပါ40ထက်မနည်းလဲထိခိုက်ဒဏ်ရာရခဲ့ပါတယ်ရထားတွဲတွေကနေမိဘလုံးကြီးတွေထွက်နေတဲ့ပုံတွေလူတွေ ွေအော်ဟစ်တန်တွေကိုပါကစ္စတန်ကလာတဲ့ဗီဒီယိုပုံတွေမှာတွေ့ရပါတယ်။မီးလောင်နေတဲ့ရထားတွေတွေကနေလွတ်အောင်လို့ရထားသွားနေတဲ့ကြားကခုံချခဲ့ကြတဲ့အတွက်အများပြားသေဆုံးခဲ့တာလို့တာဝန်ရှိသူတွေကပြောပါတယ်။ခီးတွေတွေ gas မီးဖို့နှစ်ခုသုံးပြီးတော့မနက်စာချက်စားရက gas မီးဖို့တွေပောက်ကွဲမီးလောင်ခဲ့တာလို့မီးရထားဝန်ကြီး Sheikh Rashid Ahmed ကပြောပါတယ်။ရထားတွဲတွေပေါ်မှာ gas မီးဖို့တွေအသုံးပြုတာတားမြစ်ထားပြီးမဲ့ခီးတွေတွေကြမ်းညက်နေတဲ့ရထားတွေပေါ်မှာလိုက်လံစစ်ဆေးတာမျိုးတော့မရှိသလောက်ပါ။တေဆုံးထရရသူအများစုက WE Jamet ဘာသာရေးအဖွဲ့အစည်းစဉ်နဲ့အခမ်းအနားတစ်ခုတွားကြတဲ့မွတ်စလင်သာသနာပြုတွေဖြစ်ကြပါတယ်မတော်တဆဖြစ်ရတဲ့ပတ်သက်လို့အင်မတန်စင်မကောင်းဖြစ်ရတယ်လို့ဝန်ကြီးချုပ်အင်မရာခမ်ကတွစ်တက်လူမှုကွန်ရက်ပေါ်မှာရေးသားပြီးထိခိုက်ဒဏ်ရာရသူတွေကြံ့ရစ်သူမိသားစုတွေအတွက်တောင်းခဲ့ပါတယ်ပောက်ကွဲမှုတွေကိုချက်ချင်းစုံစမ်းဖို့လည်းညွှန်ကြားထားပါတယ်
ဂျပန်နိုင်ငံတောင်ပိုင်းအိုကီနာဝါကျွန်းပေါ်ကရှူရီရဲတိုင်မှာဒီနေ့စောပိုင်းကမီးလောင်မှုဖြစ်ရကကုလသမဂ္ဂပညာရေးရင်သိပ်ပံနဲ့ယဉ်ကျေးမှုဆိုင်ရာ UNESCO ရဲ့ကမ္ဘာ့အမွေအစည်းအဝေးအဆောက်အဦပြည်သူ့လူနီးပါးဖြစ်ခဲ့ပါတယ်။အိုကီနာဝါခရိုင်ရဲ့မြို့တော်ဖြစ်တဲ့နာဟာမြို့ကရဲတပ်ရဲ့ပင်မအဆောက်အဦမှာမီးလောင်မှုစဖြစ်တာပါ။မီးလောင်မှုကြောင့်ပင်မအဆောက်အဦတစ်ခုဖြစ်တဲ့စိုက်ရင်ကျောင်းဆောင်နဲ့မြောက်ပိုင်းကျောင်းဆောင်ဟိုကူတန်တို့ပျက်စီးသွားတဲ့ကြောင်းလည်းရဲတပ်ဖွဲ့ကပြောပါတယ်။လန်ဒန်တောင်ပိုင်းကျောင်းဆောင်ကလည်းအကြီးအကျယ်ဖြစ်စီခဲ့တာပါမိလောင်မှုတွင်ထိခိုက်ဒဏ်ရာရတဲ့သတင်းမကြားလို့မိလောင်မှုဖြစ်ပွားတဲ့အကြောင်းရင်းကိုလည်းလက်တလုံးမသိရသေးပါဘူ
းဖိလစ်ပိုင်နိုင်ငံတောင်ပိုင်းမင်ဒါနာအိုကျွန်းမှာဒီကနေ့အင်အားဖြင့်ငရင်လှုပ်ခတ်ခဲ့တဲ့အတွက်လူပေါင်း9ယောက်ထက်မနည်းသေဆုံးခဲ့ပါတယ်ကျွန်းပေါ်ကကေဆန်တေးမြို့တောင်ဘက်1ကီလိုမီတာလောက်မှာလှုပ်ခတ်ခဲ့တဲ့ငရင်ပြင်းအားက 6.5 ရှိတယ်လို့အမေရိကန်ဘူမိဗေဒတိုင်းတာရေးဌာနကပြောပါတယ်ဒီဒေသမှာတတိယအကြိမ်ငရင်လှုပ်တာလည်းဖြစ်ပါတယ်ဒဘာအိုမြို့မှာပြိုကျသွားတဲ့9ထပ်တိုက်ကနေ6ယောက်ထက်မနည်းကိုကယ်ဆယ်နိုင်ခဲ့ပါတယ်ဒဘာအိုမြို့သားဖြစ်တဲ့သမရရော်ဒရီဂိုဒူတာတီဟာငရင်လှုပ်ချိန်အဲ့ဒီနားမှာရှိနေပေမဲ့အန်ဒီယဘေးကလွတ်ခဲ့တယ်လို့ပြောခွင့်ရသူကပြောပါတယ်အင်္ဂါနေ့တုန်းကအဲ့ဒီဒေသမှာ 6.6 ပြင်းအားနဲ့ငရင်လှုပ်ခဲ့လို့6ယောက်ထက်မနည်းသေဆုံးခဲ့တယ်လို့အောက်တိုဘာ16ရက်နေ့တုန်းကလည်း 6.4 ပြင်းအားနဲ့ငရင်လှုပ်ခဲ့လို့9ယောက်ထက်မနေ့သေဆုံးခဲ့ပါတယ်အဲ့ဒီငရင်နှစ်ခုလုံးကလည်းယာနဲ့ချီပြီးထိခိုက်ဒဏ်ရာရခဲ့တယ်လို့အဆောက်အဦအမြောက်အများပြောကြပျက်စီးခဲ့ပါတယ်ရှင
်ကြာသပတေးနေ့ညပိုင်းထိတ်တန့်ရောက်နေတဲ့ဒေသရင်းနဲ့နိုင်ငံတကာသတင်းတွေကိုကိုအောင်လင်ဦးနဲ့မဆုမြတ်မွန်တို့ပြောပြပေးသွားတာပါရှင်အခုသတင်းလွှာတွေဇက်တိုက်ထုတ်လွှင့်ပေးသွားပါမယ်ရှမ်းပြည်နယ်မြောက်ပိုင်းကတိုက်ပွဲတွေကြောင့်ထိနာခဲ့တဲ့မူဆယ်နေဆက်ကုံတွယ်ရေးဟာပုံမှန်ပြန်ဖြစ်လာပေမဲ့မြန်မာသွင်းကုန်တွေကိုတရုတ်နိုင်ငံဘက်ကကန့်သတ်လာတာဈေးကစားတာတွေကြောင့်ကုံတွယ်ရေးမငြိမ်မြဖြစ်နေတဲ့အကြောင်းမူဆယ်ကုံတွယ်တွေကပြောကြားပါတယ်။စံအပါဝင်အရင်ကပို့ပေးနေတဲ့ကုန်ပစ္စည်းတွေကိုတရုတ်ဝင်ပြန်ပြီးတော့တင်ပို့နိုင်အောင်မြန်မာဘက်ကအစိုးရချင်းညှိနှိုင်းတာတွေအများဆုံးအကောင့်ထဲပေါ်ပြဖို့ကုန်တွယ်တွေကလိုလားနေကြပါတယ်။မူဆယ်ကုန်တွယ်ရေးခြင်တွေကိုမြင့်မြတ်ထားတဲ့ VOE မြန်မာပိုင်းသတင်းတောက်ကိုစောထက်ကပြောပြပေးပါပါရှင်
။မြန်မာပြည်တွင်းကအကြီးအကဲကုန်တွယ်ရေးလမ်းကြောင်းမှာမြောက်ပိုင်းလက်နက်ကိုင်ဖွဲ့ရည်နဲ့တပ်မတော်ကြားတိုက်ပွဲတွေတိတ်မရှိရောရဲ့နောက်ပိုင်းနယ်စပ်ကုန်တွယ်ရေးပြန်ကောင်းလာမယ်လို့မျှော်လင့်ခဲ့ပေမဲ့တရုတ်နိုင်ငံဘက်ကစံအပါဝင်မြန်မာဘက်ကတခြားစိုက်ပျိုးရေးထုတ်ကုန်များပြားကိုကန့်သက်ပိတ်ဆို့မှုတွေတိုးလုံးလာတာကြောင့်မူဆယ်နယ်စပ်ကုန်သွယ်ရေးမှာမြန်မာဘက်ကထိခိုက်နေတာမျိုးရှိပါတယ်။တရုတ်ကမြန်မာနိုင်ငံထဲတင်ပို့နေတဲ့ကုန်စည်ပမာဏကအရင်ကထက်ပိုများလာပေမဲ့မြန်မာကတော့စိုက်ပျိုးရေးထောက်ကုန်တွေကိုပဲတရုတ်ကိုအားထားတင်ပို့နေရတာပါ။တရုတ်ဘက်ကကန့်သက်ထားတဲ့ပြည်တွင်းထောက်ကုန်ပစ္စည်းတွေဟာတရားမဝင်လမ်းကြောင်းကနေသွားနေတဲ့အတွက်ဓာတ်တွေကိုလည်းတရားဝင်လမ်းကြောင်းကနေတင်ပို့နိုင်အောင်ဆောင်ရွက်သင့်ကြောင်းမူဆယ်နန်းခမ်းနယ်စပ်ကုန်သွယ်ရေးအသင်းရဲ့တာဝန်ရှိသူတော်ဦးဖြစ်သူဥဆိုင်ခင်မောင်ကပြောပါတယ
်ကုန်သွယ်ရေးအနေထားလေဘယ်လည်းမဖြစ်ဘူးကွာအပတ်ဆောင်နေစမ်းကုန်သွယ်မှုမှာကျွန်တော်တို့ကအနုလက္ခဏာပြတော့ပါအဲ့လိုဖြစ်တာကလည်းကျွန်တော်ဖဲတာပို့ကုန်တွေငိုတဲ့ရှိတာစိုက်ပျိုးရေးပို့ကုန်တွေတရားထွက်ကုန်ပို့ကုန်တွေတော်တော်ဟိုသူတို့ကကြောင်မျိုးမျိုးနဲ့ထိန်းချုပ်လိုက်တာနော်အဲ့ဒီအနေဒါတွေကြောင့်အမှန်တိုင်းပြောရရင်ကျွန်တော်ခက်ပို့ကုန်ကတရားဝင်ပို့ကုန်တွေအမေတွေဒုံးချဲလိုက်နိုင်လဲဆိုဥမာကြောက်တန်တူရနော်နောက်ပြီးတော့တရားတွေခန္ဓာကုန်တွေအာခိုးလဲခိုးထုတ်နေတာပဲအဲအဲ့ဒါကိုအခွင့်ရအောင်တရားဝင်ကြည့်တော့အဲဒီနည်းလမ်းချာကြံကြည့်နိုင်တော့မဆိုးဘူ
းအခုရပိုင်းတွင်မူဆယ်ဘက်ကိုတက်သွားရဲ့ပြည်တွင်းကဖျဲတင်ကား၍အယောင်မထွက်လို့တောင်းတင်နေပါတယ်ဒါကလည်းပြည်တွင်းဖျဲသီးရဲ့ရေသွေးကြောင့်လို့တရုတ်ကုန်ပယ်တွေကပြောတယ်လို့တရုတ်ပြည်တွင်းမှာလည်းဖျဲသီးကအထွက်ကောင်းနေတဲ့အခြေအနေဖြစ်ပါတယ်။လက်တလုံးဖျဲသီးဈေးကွက်အခြေအနေကိုမူဆယ်105မိုင်ကုန်သွယ်ရေးစခန်းကမိမ့်မိမ့်တတိယုံပွဲုံပိုင်ရှင်ဒေါ်အေးအေးဝင်းကအခုလိုရှင်းပြပါတယ်
။တရုတ်ဘက်ကအခုကသူတို့ရောင်းအားလည်းမကောင်းဘူး။ပြီးတော့တရုတ်ပြည်တွင်းကလည်းပေါ်နေရလေ။အဲ့တော့တချို့ဝယ်လဲပြီးကြတော့သူကတရုတ်ပြည်မှာပဲဝယ်နေတာတင်နေတာကျမတို့ဘာမှမစင်းသေးဘူး။ aku lalu saya cuma aku nyamah bima, aku cuma rute yang aku mema jauh ni ada le, jauh ada tamnya ada le, awen ada tamnya ada, usah tiye tiye kluin, no sih aku yang aku ni ni aja mawin le, jauh lu ane welu ane mema ada boleh sih, bukan? Di cuma ru yaitu ya yaitu tamnya ro, tiup bila yau ro tu, tam kamu tapu dah.
อะไรจะมาเมียวเมียวเจ้าสิ่งก็ได้เลยมาเก่านะยังไงยายพี่ดีสิ่งนั้นเดี๋ยวว่าเราจูเมียนเนี่ยตัวเองลูกพี่ยังคงได้รู้กับพี่บ้าเลยยามาปะกับปู่กงนี่เนี่ยพี่ยังตะขวานเนี่ยเป็นมิวส่งยี่ทั่วกงเนี่ยเจ้าหน้าสายกงดีกูก้าสิ่งต้องอย่างวันจันทร์เราเต็มบุญนี่บีเดี๋ยวปะกับเราสายพี่ต้องพิสิวีเอ็งสาวพิสิวีเนี่ยตลิกซาเซียบ้าเวนซาต้องกงมิวส่งกู ที่อุปการมีมากุมีสิ่งกูกันได้เจ็ดหลุดอะไรละก็ที่อุสุยาเอกงดวยมัวละเช่นนี้เปล่าเลยเนี่ยเลยที่ก็ตั้งสัญญาเลยเอคิวอสังคิวลูกคอยที่อุกอกคนทนายกุมีสิ่งยืดด้วยสาวที่สิ่งที่ทนายก็ตุนนั่งยืนวันละเอเป็นกุมีสิ่งมั่วสูแต่ยังจะมาสิ่งนี้อาจารย์ที่อุปการตั้งมาทายสัญญาสัญญาหนึ่งเนี่ยกันยิ่งมุ่งสิ่งอย่างมีมาปะกะเลสิมาลูกเด็กเป็นสิ่งผู้เดียวลูกสาวติงยังสิว่ากูดังวันนี้ทนายมีมาพอดูเลยยาสิโตก็ฟิโยเอโก้เปล่า Pogon Pamanaha, Akune Ogolati, American Dollar, Tao Guya, Nasali, Tan Shibi, Dio Paga, Dungo Pamanaga, or Tamo, Tao Chaya, the Sakon Shielo, Popia Tavale. Daha, Mima Suya Topian Tai, Dia Win Sayin Zayapi, Dago Gigi Api, Mima Paga Pogonha, Dio Dungo Te, Nasaniba Miani Yaba, Tabi made Nezaga the Saint, Dio Gomisui, Mimanangande, Diamoin, Palo Wiyoni, Sua, Dija Mabina Mabu. Neza Gondoima to the Pin, Diona Gondoima, Jibua Apin, Lakantai, Chagaro, Mima Baga Nina Mui, Miadi, Shi, Sue, Chapibale. Muse Neza Tukujani, Tanita Gonsi, Season Mupa Manaha, Tanangano Gondoipa Manae, Nasayaga no Shielo, Gondoi Winitanaga, Tobiantai, Ganganima, Popia Tavale. Jinga Mima Baga Gondin Bay, Shunan Pinego, San Bawin, Piao, Bedize, Jabon, Dize, Raba, the Ja.
တရားသည်ငရှင်ကနန်းနဲ့ကြောင်းမြင့်ရဲ့နာချိုးတဲ့ယူတင်ပို့ပါတယ်ဒီနေ့အတွင်းတေယောရဲ့ကန္တမှုရဲ့ကြောင့်နေဆက်ကုံတွေတည်တည်တလာကြွားနိုင်ကြောင်းမူဆဲကုံတွေအတိုင်းဝန်ကခံမှန်းထားပါတယ်ကိုစောထက်ပြောပြသွားတာပါရှင်အခုတော့လက်ရှိအနာရပါတီ NLD ဟာလာမယ့်2021ပြည်ပဝင်ပါတီရဲ့လုပ်ငန်းစဉ်တွေကိုမကြသေးခင်ကဗဟိုအလုံးမှုဆောင်အဖွဲ့အတွင်းရေးမှုအဖွဲ့ဝင်3အဖြစ်ရာထူးတိုးပေးလိုက်တဲ့ဒေါက်တာအောင်မိုးညိုအပါဝင်ပါတီရဲ့ထိပ်ပိုင်ခေါင်းဆောင်၄ဦးကဦးဆောင်သွားမယ်လို့ပါတီပြောခွင့်ရဒေါက်တာမျိုးညွန့်ကပြောပါတယ်လက်ရှိမှာပါတီတွင်အောက်ခြေညှိနှိုင်းရေးကိုအဓိကထားဆောင်ရွက်နေတဲ့အကြောင်းလဲသူကပြောပါတယ်ဒီအကြောင်းကိုတော့
ဒီကကွန်ပျူတာလမ်းကြောင်းမှာမြောက်ပိုင်းလမ်းနက်ကိုင်ဖွဲ့ဝင်နဲ့တပ်မတော်ကြားတပ်ဖွဲ့ဝင်များမှဘဟုအလို့အမှုဆောင်အတွင်းရေးမှုအဖွဲ့ဝင်တွေဖြစ်တဲ့ဥညာဝင်နဲ့ဦးဟန်သားမြင့်တို့အပါအဝင်မကြသေးခင်ကရာထူးတူပေးလိုက်တဲ့မကွေးတိုင်းဝင်ကြီးချုပ်ဒေါက်တာအောင်မွန်ညိုတို့လေးဦးဟာပါတီရဲ့လုပ်ငန်းစဉ်တွေနဲ့2021ခုနှစ်ကောက်ပွဲအောင်နိုင်ရေးတို့အတွက်ဦးဆောင်သွားမှ ွင့်ရောက်ရှင်ပြိုင်မဲ့ပုဂ္ဂိုလ်တွေကိုပြည်သူတွေအကဲဖြတ်နိုင်မှုအတွက်စီစဉ်ဆောင်ရွက်နေတယ်လို့ပါတီပြောခွင့်ရပုဂ္ဂိုလ်ဒေါက်တာမျိုးညွန့်ကဖူယိုအေကိုပြောပါတယ်
ဒီမင်းရဲ့အလေးစားဆုံးဖြစ်အောင်ကြိုးစားတာကျွန်တော်တို့ပါတီရဲ့ယူဟာဖြစ်ပါလိမ့်မယ်ကျွန်တော်တို့အဓိကတော့ပါတီရဲ့အောက်ခြေစီးပွားရေးကိုပဲအဓိကလုပ်နေပါသေးတယ်။အောင်နိုင်ရေးကတော့2020ကျော်တော့မှကျွန်တော်တို့စပါတယ်။အခုကျွန်တော်တို့တာဝန်ပေးလိုက်တဲ့ပုံစံနဲ့ပတ်သက်လို့ရာနှုန်းကြီးတွေကကျဉ်းနှံ့မှုအပြည့်အဝမရှိဘူးဆိုတာကိုလည်းကျွန်တော်သဘောပေါက်ပါတယ်။ဒီတက်ဖို့ကောင်းမွန်တဲ့ရွေးချယ်မှုဖြစ်အောင်ကျွန်တော်တို့တောင်းရပါမယ်ဆိုတာပဲကျွန်တော်ပြောချင်ပါတယ်။
မျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD ပါတီဟာပြီးခဲ့တဲ့2015ရွေးကောက်ပွဲတုန်းကလူလူထောက်ခံမှုအများဆုံးရတဲ့ပါတီတစ်ခုဖြစ်ခဲ့ပေမဲ့ကိုယ်စားလှယ်တချို့ရဲ့ဆောင်ရွက်ချက်တွေကတော့ပြည်သူလူထုကြားအားရချေနှက်စရာမရှိတဲ့အတွက်ဝေဖန်မှုတွေလည်းရှိခဲ့ပါတယ်။ပါတီရဲ့ဒုဥက္ကဋ္ဌနှင့်ဒေါက်တာစောမြင့်မောင်ကလည်း2020ရွေးကောက်ပွဲမှာပြည်သူတွေကပါတီတစ်ခုတည်းကိုချီပြီးမဲပေးတော့မှမဟုတ်တာကြောင့်ပါဝင်ရှင်ပြိုင်မဲ့ကိုယ်စားလှယ်တွေအနေနဲ့ဝန်စာပြေးနေဖို့လိုတယ်လို့ပြီးခဲ့တဲ့အောက်တိုဘာလ24ရက်နေ့ကရန်ကုန်တိုင်းအစိုးရအဖွဲ့လွှတ်တော်နဲ့ပါတီသုံးဝင်ဆိုင်တွဲဆောင်ပွဲတို့ကပြောဆိုခဲ့ပါတယ်။ပါတီရဲ့ခေါင်းဆောင်တွေအားအတွက်တာဝန်ပေးခံထားရတဲ့မကွေးတိုင်းဝန်ကြီးချုပ်ဒေါက်တာအောင်မွန်းညိုကတော့ပြီးခဲ့တဲ့ရွေးကောက်ပွဲတုန်းကရခဲ့တဲ့သင်ခန်းစာတွေကိုအခုရွေးကောက်ပွဲအတွက်အသုံးချသွားမယ်လို့ပြောပါတယ်။
နိုင်ငံရေးကိုဘလို့မှကိုစိတ်မဝင်စားကြည့်ကြည့်စီရရွာကကြီးကျူလေးစားပြီးအားကိုးနိုင်တဲ့အခြေချင်းနဲ့လူသားဆောင်မှုရှိတဲ့လူကိုပြန်ခိုင်းလိုက်တဲ့အတွက်ကြောင့်ပြီးခဲ့တဲ့ဒီအထူးထူးရွေးကောက်ပွဲမှာပဲဖြစ်ဖြစ်ကြားကြရွေးကောက်ပွဲမှာပဲဖြစ်ဖြစ်အဖို့ချုပ်ရှုံးခဲ့ရတယ်ဒီအဲ့ဒါကိုကျွန်တော်ကနမူနာယူပြီးတော့အလေးထားပြီးတော့မဲဆက်တဲ့နေမှာယူတဲ့လူကိုလည်းပဲအဲ့ဒါမျိုးတွေနဲ့ကောင်းကောင်းရှင်းလင်းတဲ့လူကိုကျွန်တော်စာပြီးယူမှာဒါတော့ပေါင်းပေါင်းသဘောပေါက်နေပြီ
ပြီးခဲ့တဲ့စက်တင်ဘာလကုန်ပိုင်းလောက်က NLD ပါတီရဲ့ဒုတိယဗဟိုကော်မတီအစည်းအဝေးမှာတိုင်းရင်းသားရေးရာကော်မတီဖွဲ့စည်းသွားမယ်ဆိုတာကိုထုတ်ပြန်ခဲ့ပါတယ်တနိုင်ငံလုံးမှာရှိတဲ့တိုင်းရင်းသားအရေးကိုဆောင်ရွက်နိုင်မှုအတွက်အခုလိုကော်မတီဖွဲ့စည်းလိုက်တာလို့ NLD ဘက်ကပြောပါတယ်ဒါပေမဲ့အဲ့ဒီလိုပြောဆိုမှုဟာ NLD အနေနဲ့တိုင်းရင်းသားတွေနဲ့လက်တွဲဆောင်ရွက်မဲ့အစီအစဉ်မရှိဘူးဆိုတဲ့သဘောတည်ရောက်နေတာကြောင့်တိုင်းရင်းသားပါတီတွေနဲ့နိုင်ငံရေးအတိုင်းအဝန်းကအဲ့ဒီအပေါ်ဝေဖန်မှုတွေထွက်ပေါ်ခဲ့ပါတယ်ဒေါက်တာအောင်မွန်းညိုကတော့ NLD ပါတီဟာတိုင်းရင်းသားအလုံးနဲ့ဆိုင်တဲ့ပါတီတစ်ခုဖြစ်တယ်လို့ပြောပါတယ
် Federal Democracy နိုင်ငံတော်အဆင့်ကိုရောက်အောင်လုပ်ပေးနေတာဒီဘယ်ပါတီဖြစ်မလို့ဘယ်နိုင်ငံရေးအဖွဲ့အစည်းဖြစ်မလို့ဒါပြည်သူလူထုနဲ့တိုင်းရင်းသားတွေကောင်းကောင်းမွန်မွန်ခွဲကြဖို့စဉ်းစားဖို့တကယ်ကိုတိုင်းပြည်ကို Federal Democracy ဖြစ်အောင်လုပ်နိုင်တဲ့နိုင်ငံရေးပါတီကိုပဲအလေးနဲ့ထားပြီးတော့မဲပေးစီခြင်းနဲ့ဗမာပါတီဖြစ်တယ်ဘာပါတီဖြစ်တယ်ညာပါတီဖြစ်တယ်ဆိုတာတွေကတဖက်သက်သွေးထိုးတဲ့ဇာတ်ကြီးဖြစ်ပါတယ်အမျိုးသားဒီမိုကရေစီဖွဲ့ချုပ်ဒီဗမာပါတီမဟုတ်ပါဘူးတိုင်းရင်းသားအလုပ်ပါတယ
်ပြည်ထောင်စုလွှတ်တော်ထဲမှာ NLD လွှတ်တော်ကိုယ်စားလှယ်59ရာခိုင်နှုန်းထိရှိနေပြီးလက်ရှိအချိန်မှာပါတီတွင်းကကိုယ်စားလှယ်45ဦးလောက်ကိုပါတီစည်းကမ်းထိန်းသိမ်းရေးအရအရေးယူထားပါတယ် NLD ပါတီခေါင်းဆောင်ဒေါအောင်ဆန်းစုကြည်နဲ့သမ္မတဦးဝင်းမြင့်တို့ကလည်းလာမယ့် 2020 ရွေးကောက်ပွဲမှာဝင်ရောက်ရှင်ပြိုင်ကြမှာပါပြီးခဲ့တဲ့ရွေးကောက်ပွဲတော့ကဦးဝင်းမြင့်ကတာဝန်မျိုးနယ်မဲဆန္ဒနယ်ကနေဝင်ရောက်ရှင်ပြိုင်ခဲ့ပြီးဒေါအောင်ဆန်းစုကြည်ကတော့ကော်မူးမျိုးနယ်မဲဆန္ဒနယ်ကနေရှင်ပြိုင်ခဲ့ပါတယ်ရှင
်ဆုစုပြောပြခဲ့တာပါရှင်အခုနိုင်ငံတကာသတင်းလှော်တွေကိုအလှည့်ပေးခြင်းပါတယ်ကမ္ဘာကျော်တဲ့စပိန်ဝိုင်းအရက်လုပ်ငန်းကအာရှဈေးကွက်မှာပိုးပြီးတော့ထိုးဖောက်နိုင်ဖို့ကြိုးစားလာနေပါတယ်စပိန်ဝိုင်းလုပ်ငန်းရဲ့အဓိကဈေးကွက်ကြီးတစ်ခုဖြစ်တဲ့ဗြိတိန်နိုင်ငံဟာ EU တွေကဘလို့ကုန်သွယ်ရေးသဘောတူညီမှုတွေနဲ့နှုတ်ထွက်မလဲဆိုတာမရေမရာဖြစ်နေသလိုအမေရိကန်ပြည်ထောင်စုကလည်းစပိန်ဝိုင်းတွေအပါအဝင် EU နိုင်ငံတွေကသွင်းကုန်တွေအပေါ်ကုန်သွယ်ခွင့်ကောက်ခံနေတာကြောင့်စပိန်ဝိုင်းရက်တွေကိုတခြားဈေးကွက်တွေမှာနေရာရဖို့ကြိုးစားလာနေတာဖြစ်ပါတယ်အပြည့်အစုံကို AP သတင်းကိုအခြေခံပြီးမတ်စုမြတ်မောင်ကပြောပြပါမယ်ရှင်
စပိန်နိုင်ငံမက်ဒရစ်မြို့တော်မှာကျင်းပတဲ့နိုင်ငံတကာဝိုင်းအရက်လုပ်ငန်းပြပွဲကြီးမှာစပိန်ဝိုင်းအမျိုးအစားပေါင်း 2,000 ကျော်ကိုပွဲထုတ်ပြသခဲ့ပါတယ်။စပိန်ဝိုင်းအရက်လုပ်ငန်းတွေအဓိကအားထားတဲ့ဈေးကွက်တစ်ခုဖြစ်တဲ့ဗြိတိန်နိုင်ငံက EU ထဲကနေဘလို့ပုံစံနဲ့နှုတ်ထွက်မှလဲဆိုတာမရေမရာဖြစ်နေတာနဲ့အတူစပိန်လုပ်ငန်းတွေရဲ့စိုးရိမ်မှုလည်းပိုပြီးအရှိန်မြင့်လာနေပါတယ်။ကုန်သွယ်ရေးသဘောတူညီမှုတွေအပါအဝင်နှုတ်ထွက်ရေးသဘောတူညီမှုတွေကိုအခုချိန်ထိအတိမပြုတ်နိုင်သေးတာကြောင့်ဘာသဘောတူညီချက်မှမရဘဲနှုတ်ထွက်နိုင်တဲ့အခြေအနေရှိနေစေဖြစ်ပါတယ်စပိန်ဝိုင်းလုပ်ငန်းတွေကနေနိုင်ငံတကာကိုတင်ပို့ရောင်းချတဲ့ဝိုင်းအရက်၃ပုံ၃ပုံလောက်ကဗြိတိန်နိုင်ငံကိုရောင်းနေရတာပါ။ဂျမ်ဘိုအဖြစ်ယူရိုတန်တစ်နှစ်ကို330ကျော်ရှိတယ်လို့စပိန်ဝိုင်းလုပ်ငန်းလေ့လာရေး OEMV အဖွဲ့ကပြောပါရယ်။ EU တွေကဗြိတိန်နှုတ်ထွက်သွားပြီးကုန်သွယ်ရေးအကန့်အသတ်တွေရှိလာခဲ့ရင်စပစ်ချက်လုပ်ငန်းတွေအပါအဝင်စပိန်လျာစိုက်ပျိုးရေးလုပ်ငန်းတွေအတွက်အကြီးအကျယ်ထိခိုက်မှုဖြစ်မယ်လို့စပစ်ချက်နဲ့ဝိုင်းလုပ်ငန်းတွေပိုင်တဲ့ Zamora ကုမ္ပဏီက Alberto Seldon ကပြောပါရယ်။
La salida de la Unión Europea del mercado británico va a ser un duro golpe para
Britain EU လေကနှုတ်ထွက်တာဟာစပိန်လေယာစိုက်ပျိုးရေးနဲ့စားတောက်ကုန်လုပ်ငန်းတွေအတွက်အကြီးအကျယ်ထိခိုက်မှုဖြစ်ပါတယ်အထူးသဖြင့်ဝိုင်းတင်ပို့တဲ့လုပ်ငန်းတွေအတွက်ထိခိုက်ပါတယ်နောက်ဆိုတင်ပို့တဲ့ဝိုင်းအရက်တွေပေါ်သွင်းကုန်ကုန်တွေပေးရတော့မှာပါကျွန်တော်တို့ဝိုင်းလုပ်ငန်းတွေအတွက် Britain ကတိတ်ကိုအရေးကြီးတဲ့ဈေးကွက်တစ်ခုဖြစ်တာမို့ဖြစ်လာမယ့်အခြေအနေအရန်ကြီးမထိခိုက်ဖို့ကိုလုပ်ရပါလိမ့်မယ်ကျွန်တော်တို့ဝင်ငွေပေါ်တက်ရောက်မှုတွေရှိလာမှာတော့တေချာပါတယ်
တကယ်လို့သဘောတူညီချက်တွေမရှိဘဲဗြိတိန်နိုင်ငံနှုတ်ထွက်ခဲ့ရင်ကုန်သွယ်ရေးမှာအကြီးအကျယ်အနှောက်အယှက်ဖြစ်မယ်လို့ကြွမ်းကျင်သူတွေကတွက်ထားကြတာပါ။ဒါကြောင့်စပိန်ဝိုင်းကြိုက်တဲ့ဗြိတိန်လူမျိုးတွေဝိုင်းအရက်ပြတ်မသွားရအောင်လို့2019နှစ်စာပိုင်းကလေးကဝိုင်းထုတ်လုပ်သူတွေကဗြိတိန်မှာဝိုင်းပလင်းတွေကိုပို့ပြီးစုဆောင်းထားကြပါတယ်။စပိန်ဝိုင်းလုပ်ငန်းအဖွဲ့ချုပ်ကလည်းတခြား EU နိုင်ငံတွေကဝိုင်းလုပ်ငန်းအဖွဲ့တွေနဲ့ဆွေးနွေးပြီးဝိုင်းအရက်အပေါ်ကောက်ခံတဲ့အခွင့်အရေးဝိုင်းရဲ့မူလစင်မြင့်အမှတ်တရစိတ်အထောက်အထားတွေနဲ့ပတ်သက်လို့ဗြိတိန်အစိုးရနဲ့သဘောတူညီချက်ရနိုင်ဖို့ကြိုးစားနေပါတယ်။အခုလိုအခြေအနေမှာပဲစပိန်နိုင်ငံအပါအဝင် EU နိုင်ငံတချို့ကစားတောက်ကုန်တွေအပေါ်အမေရိကန်ကသွင်းကုန်ခွန်တိုးမြှင့်ကောက်ခံနေပါတယ်။ Airbus လေကြောင်းလိုင်းအပေါ် EU နိုင်ငံတွေထောက်ပံ့ခြင်းပေးတဲ့ကိစ္စအမှုမှာအမေရိကန်အနိုင်ရတဲ့အတွက် EU နိုင်ငံတွေတင်ပို့တဲ့ဝိုင်းအရက်တွေဒိန်ကဲတွေအပါအဝင်ကုန်ပစ္စည်း 9.5 ဘီလျံဘိုးအမေရိကန်ကသွင်းကုန်ခွန်ကောက်နေတာပါ။ဒါကြောင့်အမေရိကန်ကိုသွင်းတဲ့စပိန်ဝိုင်းအရက်တွေအတွက်သွင်းကုန်ခွန် 25 ရာခိုင်နှုန်းပေးဆောင်နေရပါတယ်။စပိန်ဝိုင်းလုပ်ငန်းလေးလာရေး OEMV ရဲ့ကိန်းဂဏန်းတွေအရ2018ခုနှစ်တုန်းကအမေရိကန်ကိုတင်ပို့တဲ့စပိန်ဝိုင်းအရက်ကတန်ဖိုးအားဖြင့်ယူရို352တန်ရှိပါတယ်။ American ga twin gong khon kaung ni de kaisa ne Britain EU re ga thwet me kaisa kwe ra go ro wan a yet lan nyon gia penyen apwe ga akhu lo shin pya ba de.
Por eso es muy distinta la situación de lo que puede pasar en Estados Unidos respecto al Brexit.
Brexit kaisa ne American twin gong khon kaung de kaisa ga chin ni tor le kwa ba de. Britain hnout thwet de kaisa ga pin tit Italy Germany sa de Spain ye pyan bet wan lo ngan ni a long go thi kai ba de. American ကုန်စည်ကောက်တာကတော့ Airbus ကိစ္စလက်တော့ပြန်လာမှု Airbus ကိုငွေကြေးအရထောက်ပံ့ခဲ့တဲ့နိုင်ငံတွေပဲထိခဲ့ပါတယ်။ Italy, Greece, Portugal စတဲ့အခြားတိုင်ဘက်ဝိုင်းလုပ်ငန်းတွေကိုမထိခဲ့ပါဘူး
။အခုလို Britain နဲ့ American ကဈေးကွက်တွေထိခိုက်တဲ့အခြေအနေကြောင့် Spain ဝိုင်းလုပ်ငန်းတွေကတခြားဈေးကွက်ဖက်လှည့်ဖို့ကြိုးစားနေတာပါ။အာရှမှာအထူးသဖြင့်တရုတ်၊ဟောင်ကောင်နဲ့တောင်ကိုရီးယားနိုင်ငံတွေမှာ Spain ဝိုင်းအရက်တွေကရေပန်းစားပါတယ်။အလယ်အလတ်လူဒန်းစားတွေပိုများလာတဲ့တရုတ်နိုင်ငံမှာSpain wine အနည်းအဖြူနဲ့ sparkling wine အရက်တွေကိုတော်တော်လေးတောက်လာကြပါတယ်2018ခုနှစ်တုန်းကတရုတ်နိုင်ငံကိုတင်ပို့တဲ့ Spain wine အရက်တန်ဖိုးက Euro 156တန်းရှိတယ်လို့ OEMB အဖွဲ့ကပြောပါတယ်ဒါကြောင့်တရုတ်အပါအဝင်အာရှဈေးကွက်မှာတိုးချဲ့နေရယူနိုင်ဖို့ Spain wine အရက်လုပ်ငန်းတွေကမျှော်လင့်နေကြတာဖြစ်ပါတယ်ရှင
် Spain wine လုပ်ငန်းအကြောင်းမှတ်စုမြတ်မွန်ပြောပြသွားတာပါရှင်အခု American ကအကြီးအကျယ်လောင်ကျွမ်းနေစေတော်မီဘက်ကိုကြည့်ကြရအောင်ပါအမေရိကန်ပြည်ထောင်စုကယ်လီဖိုးနီးယားပြည်နယ်ကတော်မီဟာငြိမ့်လို့မနိုင်သေးပဲဆက်ပြီးတော့လောင်နေသေးတာကြောင့်လူထောင်ပေါင်းများစွာနေအိမ်တွေကစွန့်ခွာထွက်ပြေးနေကြရပါတယ်။လေပြင်းတိုက်နေတဲ့အတွက်လဲ wire shock ဖြစ်မှာစိုးရိမ်နေတဲ့အတွက်အာဏာပိုင်တွေကလျှက်စစ်ဓာတ်အားတွေကိုဖြတ်တောက်ထားပါတယ်။ပြည်နယ်တစ်ခုလုံးကအခက်အခဲတွေရင်ဆိုင်နေရတဲ့အကြောင်းမီရှယ်ချင်းပေးပို့ထားတဲ့သတင်းလွှာကိုကိုငိမ့်ချန်းကပြောပြမှာပါရှင်
။ကယ်လီဖိုးနီးယားပြည်နယ်အတွက်ကတော့6တွေ့ပြီးအန္တရာယ်များတဲ့သတင်းပတ်တွေပါ။တောင်နဲ့မြောက်ပိုင်းပြည်နယ်အနှံ့ကပြည်သူတွေကမီးပေးလွတ်အောင်နေအိမ်တွေကိုဆွန့်ခွာပြေးနေရပါတယ်။လေပြင်းကလည်းတနအိမ်မိုင်60နှုန်းနဲ့တိုက်တက်တဲ့အတွက်လက်စစ်ကုမ္ပဏီတွေကကြိုတင်ကာကွယ်တဲ့အနေနဲ့ဓာတ်အားတွေကိုဖြတ်တောက်ထားရပြီးလူသက်တမ်းနီးပါးထိခိုက်နေရပါတယ်။မီးခိုးတွေကလည်းနေရာအနှံ့ပါ။မီးမရတဲ့သူတွေအတွက်ဒီကားကိုစီစဉ်ပေးထားတာဖြစ်ပြီးတော့ဖုန်းနဲ့ဆေးပစ္စည်းတွေအားသွင်းဖို့ laptop နဲ့အလုပ်လုပ်ဖို့အပြင်ကော်ဖီဘာရနိုင်ပါတယ်။ဆာရွက်ဆာတန်းဘာသာပြန်သူဂျန်နာကိုကဒီနေရာမှာအလုပ်လာလုပ်တာပ
ါ I think I'm kind of
ကျွန်မအတွက်တော့အနေငယ်အခက်အခဲဖြစ်ပါတယ်အပြည့်သက်ပေးရမယ့်ကိစ္စတချို့မပေးနိုင်ခဲ့ပါဘူ
းသူတယောက်တည်းတော့မဟုတ်ပါဘူးဒီကတခြားလူတွေကလည်းမီးမလာပေမဲ့သူတို့ဘဝရှင်သန်ရေးအတွက်ဆက်လက်ကြိုးပမ်းနေရပါတယ်ကယ်ရီကြီးကကျောင်းအုပ်ချုပ်ရေးဘုတ်အဖွဲ့ဝင်ပ
ါ
ကျွန်တော်ကျောင်းနေချင်းနေစောင့်ချင်းနေပါတယ်ဒါကျောင်းဖွင့်လဲဘယ်ကျောင်းပိတ်လဲဆိုတာတွေပ
ါဂျွန်စပီးကစီးပွားရေးသမားပ
ါကျွန်တော်စီးပွားရေးကိုဖုန်းနဲ့လုပ်နေတာပါ
ပြည်နယ်အုပ်ချုပ်ရေးမှူးကအရေးပေါ်အခြေအနေကြေညာထားပြီးမိသက်သမားတွေဟာပြည်နယ်နေရာအနှံ့330ကျော်မှာမီးငြှိမ်းတက်နေရပါတယ်။ပြီးခဲ့တဲ့တနင်္လာနေ့ကတော့လေငြိမ်သွားတဲ့အတွက်မိသက်သမားတွေမီးကိုနိုင်သွားတယ်လို့ရှိပေမဲ့လာမယ့်ရက်တွေမှာလေပြင်းပြန်တိုက်မယ်လို့ခန့်မှန်းထားပါတယ်။ဒေသခံတွေအတွက်ကတော့လမ်းစုံတိုင်းမှာမီးမလာတဲ့အတွက်ကားမောင်းရမှာခက်ခဲတွေရှိနေတယ်လို့အသက်ရှူရမှာလည်းမီးကိုတွေကြောင့်ခက်ခဲနေပါတယ်။ဒေတာကန်မက်ဒီဒေါက်ဂလတ်စ်က
When my son woke up this morning
ကျမသားလေးမနက်နိုးလာတော့ကမီးခိုးနှံကပြင်းလွန်းလာကြောင်းအိမ်ထဲမှာမီးလောင်နေတယ်လို့တောင်ထင်မိပါတယ
်ဒီကလူတွေအတွက်ဂျိုတင်သတိပေးချက်မရှိဘဲရောက်လာတတ်တဲ့ငလင်ဘေးကိုစိတ်ပူခဲ့ကြပေမဲ့အခုအချိန်မှာတော့လေပြင်းတိုက်ပြီးမီးပွားတောက်နိုင်တဲ့ဘေးကိုလည်းစိုးရိမ်နေရပါတယ်မက်ဒီဒေါက်ဂလတ်စ်ကပဲ
From Florida we experienced
ကျမတို့ကဖလော်ရီဒါပြည်နယ်ကပါဟာရီကိန်းမြဲတိုက်ပါတယ်အခုငရင်နဲ့မီးဘေးကပိုးပြီးကြောက်စရာကောင်းတယ်လို့ထင်မိပါတယ
်။ကယ်လီဖိုးနီးယားမှာနေထိုင်သူတွေအတွက်ကတော့အခြေခံအဆောက်အအုံတွေပေါ်ဘလောက်မီးခိုးနေရတယ်လဲဆိုတာနားလည်မိတဲ့အခိုက်အတန့်လည်းဖြစ်ပါတယ်။အိမ်မွေးပုတ်တင်ညိုလိုတတ်တော်ဝါတွေအတွက်အပူချိန်ထိန်းထားပေးဖို့လိုအပ်ပြီးတော့ဘာကလေးမှာရှိတဲ့ဒီဆိုင်ကမီးမလာတဲ့အိမ်တွေကငွေတွေပုတ်တင်ညိုတွေခိတ္တလာရောက်ခုံလုံခွင့်ပေးထားပါတယ်။လေနဲ့မီးပေါင်းပြီးဖြတ်စည်းနေပေမဲ့လည်းကယ်လီဖိုးနီးယားဒေသခံတွေကတော့လိုက်လောညီထွေဖြစ်အောင်နေထိုင်နေပါတယ်ခင်ဗျာ
ကိုငိမ့်ချန်ပြပြသွားတာပါရှင်ကျမတို့ VOA ကထုတ်လွှင့်ပေးနေတဲ့အစီအစဉ်တွေနဲ့ပတ်သက်လို့စာရက်ကနေဝေဖန်ချက်ပေးစာတွေပေးပို့လို့တဲ့နားဆင်လို့တဲ့ဒေသချင်းတွေတောင်းယူလို့တဲ့ဆိုရင် VOA American တန်မြန်မာပိုင်းအစီအစဉ်ရန်ကုန်စာရိုက်ကြီးစာရိုက်တစ်တာအမှတ်89ကိုစာရေးသားဆက်သွယ်နိုင်ကြပါတယ်ရှင်
VOA မြန်မာပိုင်းရဲ့အတန်လွင့်အစီအစဉ်တွေကိုဒီနေ့ကို9ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6:00နာရီကနေ9:00နာရီအထိ 92m 32 40 48အပြင် ဒုတိယနိုင်ဘွဲမှာတိုင်းလမ်းမီတာ190မှာပါနားဆင်နိုင်ပြီးဒီအစီအစဉ်ကိုမနေ့7နိုင်ကနေ9နိုင်အတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။ညနေခင်းအစောပိုင်း6နိုင်ခွဲကနေ9နိုင်အထိအစီအစဉ်ကိုတော့တိုင်းဒို7ခွန်19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နိုင်ကနေ10နိုင်အထိအစီအစဉ်ကိုတော့တိုင်းဒို19 25 32နဲ့စနေတနင်္ဂနွေမှာတိုင်းလမ်းမီတာ190ကပါခန်းယူနားဆင်နိုင်ပါတယ်။ဒီည9နာရီအစီအစဉ်ပြပြချင်းည10နာရီမှာတိုင်းဒိုမီတာ25 32နဲ့တိုင်းလမ်းမီတာ190ကနေပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kHz အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ။
လာပါရှင် VOA မြန်မာပိုင်းရဲ့အော်တိုဘာလ31ရက်ကြာသပတေးနေ့ညပိုင်းအစီအစဉ်တွေကိုလိုင်းဒိုမီတာ1925 32တို့ကနေပြီးတော့နားဆင်နိုင်ကြပါတယ်အခုညပိုင်းနားဆင်ရမယ့်သတင်းပတ်ဆက်ကဏ္ဍတွေကတော့ကိုဝင်းမင်းရဲ့ဂျမားရေးကန္တာဥဟောင်းခင်ရဲ့မြန်မာရေးသုံးသပ်ချက်နဲ့အတူတိုင်းရင်သတင်းလွှာကန္တာပါနားဆင်ကြရမှာကတော့
အခမ်းအနားတို့ NCA ဂျမားရေးချိုးချာကြသည့်တိုင်းရင်သားလက်လက်တိုင်းအခွင့်အစီများမှစုံစုံလင်လင်တက်ရောက်ကြသည်ခုညွန်လင်းခြားကြတော့လဲ
တနိုင်ငံတို့အပြည့်အစတင်လက်မှတ်ထိုးတဲ့၄နှစ်ပြည့်အခမ်းအနားမှာတိုင်းဒေသလက်နက်ကိုင်အဖွဲ့အစုံတွေမတည့်ရနိုင်ခဲ့တာနဲ့ပတ်သက်လို့ကရင်အမျိုးသားစည်းရုံးဥက္ကဋ္ဌရဲ့ပြောသွားချက်နဲ့အတူတခြားတိုင်းဒေသဒေသအသီးသီးကသတင်းလွှာတွေကိုလည်းနားဆင်ကြရမှာဖြစ်ပါတယ်ရှင်။အခုရင်ဆုံးတော့ကျန်းမာရေးခန္ဓာကိုနားဆင်ကြည့်ကြရအောင်ပါ။ဒီတစ်ပတ်မှာတော့လူခန္ဓာကိုယ်အတွက်ဗိုက်တမင် D ဓာတ်ရဲ့အရေးပါမှုအကြောင်းကိုပြောပြပေးမှာဖြစ်ပါတယ်။မြန်မာနိုင်ငံမှာဗိုက်တမင် D ဓာတ်ချို့တဲ့တာအဖြစ်များနေတာကိုမကြာသေးခင်ကပဲအထောက်အထားတွေတည်တွေ့ခဲ့ရပါတယ်ဗီတာမင် D ဟာနေရောင်ခြည်ကနေအလယ်တကူရနိုင်ပြီးနေရောင်ခြည်ကောင်းကောင်းရတဲ့မြန်မာနိုင်ငံမှာဘာကြောင့်ထူးထူးခြားခြားဗီတာမင် D ချို့တဲ့နေရသလဲဆိုတာကိုစေတက္ကသိုလ်1အယူအကျော်အစ်စ်စေပညာဌာနပါမောက္ခဌာနမှူးဒေါက်တာချစ်ဆိုးကိုကိုဝင်းမင်းကမေးမြန်းတင်ပြထားပါတယ်ရှင်
โอเคยูจอสิทุกข์เสียวงจีปาโมคะดอกเตอร์ชิโซครับเราတို့ဒီวิตามินดีอาหารแท้ชุเตดาก็เมียนมาနိုင်ငံมาဖြစ်တယ်နေတာဘလောက်များလဲဆရာ
วิตามินดีဆိုတော့ကတနည်းအားဖြင့်တော့ညီပူတက်လို့လဲခေါ်တာပေါ့เนาะညောင်ရရတဲ့အဲဆိုင်းငါညီငန်းနဲ့ကြည့်ပြီးတော့วิตามินนี้เนี่ยပြောင်းသွားတယ်ဆိုတော့ဥမာအရင်းကပမာပြီးมาတိတ်မရှိဘူးလို့ခင်ခဲ့ကြတာပေါ့နော်ဒါပေမဲ့ပြီးခဲ့တဲ့ဒလနလကပဲ NGO တခုပေါ့သူကနေပြီးတော့မှနာဂအပြည်နယ်မှာသွားပြီးလေ့လာကြတဲ့အခါမှာဗီတာမင် D ချို့တဲ့မှုကတော်များတယ်ဆိုတာကိုတွေ့ပြီးတော့မှသူအားလေးတစ်ခုထုတ်လိုက်တယ်။အဲဒါကြောင့်များတယ်ဆိုတော့လူတရာဆန်းလို့ရှိရင်လူ80လောက်ကဗီတာမင် D ကချို့တဲ့နေရာတွေ့တယ်လို့ဆိုပါတယ်။အဲဒါအပြင်ကိုကျွန်တော်တို့ပြောင်းဝင်တိုင်းဝိုင်းကလည်းအခုကျွန်တော်ဆိုရင်တော့ရိုးကျိုးစစ်ဌာနမှာပေါ့နော်။ဒီမှာလူနာမှာလာတဲ့လူတွေအကုန်လုံးလူတရာတော့ကိုဖောက်ကြည့်တဲ့အခါမှာလည်းအဲ့လိုပဲကြားမှာကိုယ်နဲ့ရောက်ကဗီတာမင်ဒီချိုးတဲ့နေရာကိုတွေ့ရတာပေါ့နော်။ဟိုဘက်ကဆိုလို့ရှိရင်တော့အထွေထွေသူ့ကြီးကြောင့်ဝင်ပါရင်တော့ချိုးမှနိုင်တယ်။လူပဲသူ့ရှိမှလည်းလူနာတွေဘူး။လာတာကတော့ဗီတာမင်ဒီနဲ့လူလာရတာမဟုတ်ဘူးပေါ့နော်။သူ့ဘာသူကောင်းကလေးလူတို့သွေးလူတို့ဖြီးလို့လာ။ဒါတွေကလည်းဗီတာမင်ဒီကိုကြာပန်းဖောက်ကြည့်လိုက်တဲ့အခါမှာဗီတာမင်ဒီချိုးတဲ့မှုက၆ခုရတယ်လို့တော့တွေ့ရတယ်။ပြီးရတာပေါ့နော်။အဲဒီကတော့မှမှဗီတာမင်ဒီချို့တဲ့မူကတော်တော်လေးကိုများနေတယ်လို့ဆိုနိုင်ပါတယ်
။ဟုတ်ကဲ့ဆရာ။အဲ့ဒီတော့ဆရာကလည်းပြောလို့နေရောင်ခြည်ကရတာဖြစ်တဲ့အတွက်ဒီမှာပြင်မှာလဲနေရောင်ခြည်ကဟိုတော်တော်လေးရတာပေါ့ဆရာနော်။ဘာကြောင့်မလို့အခုလိုမျိုးဖြစ်လာရလဲဆရာကြီး။အရင်ရောဖြစ်ခဲ့တာလည်းရှိလား
။ဒီရင်လုံးကတော့ဒီဗီတာမင်ဒီကိုတိုင်းကြတာလည်းခက်ခဲတော့သူချင်းတော့ဒီပုံမှန်အဖြစ်တကွက်ကနေမှတိုင်းပြည့်လို့မရှိဘူးပေါ့နော်။အခုဒီနေ့ကစပြီးတော့မှကျွန်တော်ကလည်းသိဝင်တော့ဗီတာမင် D ကိုတိုင်းလို့ရအောင်တစ်ခွက်တိုင်းမျိုးကိုတိုက်တွန်းပြီးတော့ဗီတာမင် D ကိုတိုင်းကိုစားလုပ်တယ်။အဲတော့အရင်တော့ကဘယ်လောက်နေသလဲဆိုတော့အမှန်တမ်းနေတော့မရှိဘူးပေါ့နော်။ဒါပေမဲ့မနေဘူးလို့တော့ထင်နေကြတာပေါ့နော်။အလို့ထင်လဲဆိုတော့နေအောင်ကြီးကလည်းခဏတော့လို့မာပြီးအဘူပိုင်းဒေသလည်းဖြစ်တယ်။နေအောင်ကြီးရတဲ့အချိန်ကလည်းများတယ်ပေါ့။ညာပြင်းတော့ဒီဥရောပလိုမျိုးဆောင်းရင်းရှိတဲ့ဒေသတွေမှာဗီတာမင် D နေတယ်လို့ပဲအကျဉ်းချုပ်တည်တာနေတာပေါ့။ဒါပေမဲ့ဘုရားကြီးတော့စဉ်းစားကြည့်တဲ့အခါကျတော့ဗီတာမင်ဒီကနေရောင်ထဲကြီးမှရတယ်ဆိုတော့နေရောင်ကြီးကရှိနေပေမဲ့လူတွေနဲ့နေရောင်ကြီးနဲ့တွေ့မှုမှလည်းဗီတာမင်ဒီကလူထဲမှာဖြစ်လာမှာဆိုတော့အခုလူတွေရဲ့နေထိုင်မှုပုံစံပြောင်းလာလို့ဆိုစားပါလူတွေနေထိုင်မှုပုံစံပြောင်းလာတဲ့အခါကျတော့ သူကမင်းစိုးစိုးနေအောင်ကြီးရပြီးတော့ပြည်မင်းကြီးကိုဖြစ်စီတာလူတွေစိုးစိုးထားတဲ့ခြင်းကလည်းသိမရှိတော့အဲဒီဦးပြဲမှာထားပြီးတော့ဆုံလောင်းနေသူအုံတက်ထလမ်းလျှောက်တယ်လို့ဆိုတာသိနေပါပြီးတော့အများနဲ့ကောင်ကိုရီးယားကကြည့်တိုင်းနဲ့ Facebook ပို့တာနဲ့နေပြီးတော့မှမင်းကျတော့အခုကလေးတွေဆိုလေကျောင်းမသွားရင်တော့မှလူနိုင်ကြီးလောက်မှဆယ်နိုင်လောက်မှထားတဲ့လူတွေလည်းရှိကြတယ်အဲ့ဒီလိုမျိုးမြောင်ကြီးနဲ့နေပါလေရှိတာ။နောက်တစ်ခုကတော့ဒီအေရကနေပြီးတော့ဒီလုံကလည်းမြောင်ကြီးကမြန်မာရှိနေတယ်လူကြီးကမြောင်ကြီးနဲ့ရှိတဲ့နေရာမှာသူရှိတာ။ဒါနဲ့မိုးလင်းဆိုရင်ကြောင်းသွားဥရှင်သွားပြန်လာလို့ရှိရင်လည်းကစားရမျိုးရှိတဲ့ဘက်နဲ့စကားရတာကျူရှင်ပြန်သွားပြန်အောင်ဒီနေ့နေတက်ပြန်အောင်လို့ဆိုတော့ဒီပြင်ပမြောင်ကြီးနဲ့လူတွေတဲ့ခုရတာတော်ပြီးရှားသွားတယ်ဒီလိုရင်းနဲ့ရင်းလို့လမ်းကြောက်သွားတာမျိုးကြည့်လို့ကန်တက်မတယ်တမတ်တယ်လောက်တော့မှပတ်စကားတက်စီသွားတာနဲ့တက်စီငါသူသွားတာနဲ့ဆိုတော့လူသားနဲ့နေအောင်ကြည့်ကြတာအိတ်မရှိတော့ဘူးဖြစ်သွားတယ်အဲဒါကြောင့်မဲပဲဒီမင်းကြီးကချိုးတဲ့သွားတယ်လို့ယူဆပါတယ်
ဟုတ်ကဲ့ဆရာကြီးဒီဗီတာမင်ဒီရနိုင်တဲ့ဟိုဓာတ်တွေစားတာနဲတာရော
ဟုတ်ပါတယ်ဗီတာမင်ဒီကသူကဒီမင်းအဟာရတွေနဲ့မလူတာကသူကအစီမပြေဝင်တဲ့ဓာတ်ပေါ့နော်ကဲပုံမှန်အပြင်တော့အားရတဲ့ပြည်တော်ဆိုရင်တော့ဟင်းမင်းကြီးရဲ့ဒီမြန်မာစာတိုင်းတာပေါ့လေ။ဒါပေမဲ့ဝင်းမင်းဒီရကျတော့ဒီဟင်းမင်းကြီးရဲ့ဒီမှာလည်းသိမှာပါဘူး။သူကအစီဘယ်မှမနေတာဆိုတဲ့ဆိုင်တော့တလိဆန်ကြီးရဲ့အသေးလိုနှလုံးလိုလူမျိုးတွေမှနေတာပေါ့လေ။ဒါအဲ့အုပ်လိုအလိုမျိုးမှနေတယ်။လူဝန်တို့မှတော့ပါတာပေါ့။ဒါပေမဲ့ပုံမှန်ပြည်ရဲ့စားသောက်မှုစနစ်ကလည်းလူတောက်တာကလည်းလိုလီရှားတယ်။နေနေကမှတော့တနည်းကိုလိုးတစ်ခွက်တောက်လို့ဆိုရင်ဗီတာမင်ဒီကလိုအပ်လောက်၄လောက်လိုလို့ဆိုရင်ဝင်သွားတယ်ဗျာ။မာမီမာကလိုးတနည်းတစ်ခွက်တောက်တဲ့လူအရင်းလိုက်တောက်ပြီးတော့နည်းနည်းစိတ်ဝင်စားလို့နိုင်မင်းကြီးတော့ဒူရီယာမှာတယောက်နှစ်ယောက်တောင်မရှိချင်ဘူး။လိုးတစ်ခွက်တောက်တဲ့လူဆိုရင်နော်။အဲတခါတခါဝစီတွေမှာဂျုံလိုလိုးလေးတစ်ခွက်လောက်မှတောက်တယ်။တလားမှာတခါနှစ်ခါတောက်ပဲရှိတာဗျာ။အဲကြောင့်လိုးတောက်ပြည့်ခြင်းရှိတော့ဗီတာမင်ဒီကလည်းစားတော့ကလည်းမဝင်။ယောင်ကြီးကလည်းမရ။ແລະແມ່ນເລີຍຊູເຕ
ກໂອເຄຊາຍດີຜິດຫນາຍຊີແລະຕາຈາອັດເລດດີຍໍຊິດີລະຊາຍນາຜິດບໍ່ອັນດີແມ່ຍາແລະດູມືບໍ່ເນາະຊິດີລະຊາຍ
ຜິດບໍ່ອັນດີແມ່ຍາແລະລູສູດາກໍດີຖ້າຕ້ອງມາແລະຄົນນະກະສົງແນວບໍ່ຊ້າຫນາຍແລະອຸສຸຍີຊິດາບໍ່ເນາະເຊື່ອໂຕແມ່ນຫິນີ້ນະກະໍເວລາມາໂຕຊີ້ໃສ່ບໍ່ຊິບໍ່ເນາະຄົນນະກະລູລູແລະລູເປຊີ້ຊີຈະໍດອງດອງກະດີອີ່ນີ້ຊິມາທົ່ວໄປໂຕဒီနေလို့နိုးလို့အဲ့ဒီစာနေကြ။အဲ့ဒီတော့သူကလေးလေးပဲစာဒီမှာကစဘိုင်းဝိုင်ဝင်စားတဲ့အခါမှာဂျီမာပြုံဝင်တဲ့ဗိုင်နမင်ကြီးတော့ဝင်သွားပြီပဲ။အစီမာပြုံဝင်တဲ့ဗိုင်နမင်ကလည်းတော့နေနေတာပေါ့နိ။အဲ့နောက်တစ်ခုကတော့ဒိတ်နေတဲ့လူတွေနဲ့ဒိတ်ကြီးတဲ့လူတွေ။သူတွေကအပြင်ထွက်လို့ပြန်နေပြီးတော့ဆက်ဖက်ရှင်၊ဒါပင်နဲ့ရှင်နောက် Facebook ပို့နေတဲ့ရှင်ဒါနဲ့ပဲပြီးသွားတဲ့အခါမှာနေအောင်ကြီးနဲ့မထီတော့ဖြစ်တာ။လုံးလုံးရဲ့လူတွေကတော့မသွားမဖြစ်ပြင်ထွက်ရတာတော့ရှိတယ်။ဒါမင်းကဒီနယ်ရီမှာသူရနာကဒီလေသမားတွေပေါ့နော်။သူမြေကြီးလိုက်ပြီးရင်လေသေးတော့သွားတာပဲ။ဒါပေမဲ့သူဒီမှာလည်းဗီတာမင်ဒီချူးတဲ့နေတာလည်းတွေ့ရတယ်။ဒါလည်းထူးခြားမှုတစ်ခုပေါ့လေ။အခုဒီကအရင်ဆုံးလေသမားတွေလူကျိုးပြောင်နေလေတယ်မဖြစ်တော့ဘယ်လေသေးစင်းနေဆိုဘယ်လိုလူကြီးရတာကဒီအပြည့်ဆုံးလက်ရှိနေတော့ခေါလာကြီးပေါ်တက်မအောင်လို့တော့ဟုတ်ကုန်နေပါနဲ့သွားရတယ်ဗျာဒီပြောင်းခဲ့လေပါအဲလေသမားကြီးမှလည်းသိကြည့်တဲ့အခါမှာဗီတာမင်ဒီရှုနေနေရခရရခူးရပြီးတော့မှဗီတာမင်ဒီရှုနေတဲ့လူရဲ့လို့သတိမမှမတွေ့ရဘူးလူတန်းသားမောင်းလို့မအောင်ပဲဗီတာမင်ဒီရှုနေတဲ့အကြောင်းတွေ့ရတ
ာဟုတ်ကဲ့ကျေးဇူးများကြီးတင်ပါတယ်ဆရာ
ကိုဝင်းမင်းတက်ဆက်ပေးနေတဲ့ကျမရေးစီစဉ်ကိုမနက်ဖြန်မနက်မှနောက်တစ်ချိန်ပြန်ပြီးနားဆင်နိုင်ပါလိမ့်ရှင်။အခုမြမရေးသုံးသက်ချက်ကိုနားဆင်ကြရပါမယ်။အိန္ဒိယ၊ဘင်္ဂလားဒေ့ရှ်၊ဘူတန်၊နီပေါ်၊သီရိလင်္ကာနဲ့မော်လ်ဒိုက်နိုင်ငံတွေပါဝင်တဲ့တောင်အာရှစီးပွားရေးပူးပေါင်းဆောင်ရွက်မှုစီမံချက်မှာမြမပါဝင်လာတဲ့အတွက်ရနိုင်မဲ့အကျိုးမြတ်တွေအကြောင်းကိုဥအောင်ခင်ရေးသားပြီးကိုညံဝင်းအောင်နဲ့အတူတင်ပြပေးထားပါရရှင်။
မြန်မာပြည်ဟာအရှေ့တောင်အာရှအုပ်စုမှရောတောင်အာရှအုပ်စုမှရောပါဝင်တဲ့နိုင်ငံဖြစ်ပါတယ်။အာဆီယံအသင်းဝင်နိုင်ငံဖြစ်လို့အရှေ့တောင်အာရှနိုင်ငံတွေနဲ့အဆက်အစပ်များသလိုတောင်အာရှနိုင်ငံတွေနဲ့လည်းအထူးအတွေ့များပါတယ်။အိန္ဒိယကိုဗဟုပြုပြီးဖွဲ့စည်းထားတဲ့ဒေသဆိုင်ရာအသင်းအဖွဲ့တွေမှာ
မြန်မာပါဝင်နေတာကြာပါပြီ။ဒါပေမဲ့ SASEC South Asia Sub-Regional Economic Cooperation တောင်အာရှစီးပွားရေးပူးပေါင်းဆောင်ရွက်မှုစီမံချက်မှာပါဝင်လာတာမကြသေးပါဘူး။အိန္ဒိယ၊ဘင်္ဂလားဒေ့ရှ်၊ဘူတန်၊နီပေါ့တိရီလင်ကာနဲ့မော်လ်ဒိုက်တို့ပါဝင်တဲ့တောင်အာရှစီးပွားရေးပူးပေါင်းဆောင်ရွက်မှုစီမံချက်ကို2001မှာစတင်အကောင့်တွေပေါ်ပြီး2019မှာမြန်မာပါဝင်လာပါတယ်။တောင်အာရှစီမံချက်မှာ2016နဲ့2025အထိ9နှစ်စီမံကိန်းချပြီးကုန်သွယ်ရေးစွမ်းအင်နဲ့တည်ယူပို့ဆောင်ရေးမှာပူးပေါင်းလုပ်ကိုင်မှုမြင့်တင်ဖို့ရည်ရွယ်ပါတယ်။မူလစီမံကိန်းမှာ6နိုင်ငံရဲ့အခွင့်အလမ်းတွေကိုသာပေါ်ပြပါတယ်။စီမံကိန်းချပြီးမှမြန်မာပါဝင်လာတာမို့မြန်မာရနိုင်မဲ့အခွင့်အလမ်းတွေကိုဖြည့်ဆက်ထည့်သွင်းရတယ်လို့ADB အာရှဖွံ့ဖြိုးရေးဘဏ်ကဆိုပါတယ်။မဲခေါင်မြင်းဝန်းနိုင်ငံများအဖွဲ့နဲ့တောင်အာရှနိုင်ငံတွေရဲ့ BIMSTEC အဖွဲ့စတာတွေမှလည်းမြန်မာပါဝင်ပါတယ
်။မဟာဗျူဟာကျတဲ့နေရာမှာရှိတာမို့လုတ်တက်ကင်တက်မယ်ဆိုရင်မြန်မာအတွက်အခွင့်အလမ်းကောင်းတွေရလာနိုင်ပါတယ်။တိရီလင်္ကာဘင်္ဂလားဒေ့ရှ်နဲ့ကုန်သွယ်မှုတိုးမြင့်နိုင်ဖို့အလားအလာကောင်းတယ်လို့ဆိုပါတယ်။စံတင်ပို့တဲ့နိုင်ငံတွေစီးရင်မှာမြန်မာကနံပါတ်၈မှာရှိပေမဲ့တောင်အာရှကိုတရာဂိုင်းနှုံးတာတင်ပို့ပြီးတရုတ်ပြည်ကို88ရာဂိုင်းနှုံးနေဆက်ကနေတင်ပို့နေတာပါဘင်္ဂလားဒေ့ရှ်ကိုအများဆုံးစံတင်ပို့သူဟာအိန္ဒိယဖြစ်ပြီးအနည်းဆုံးတင်ပို့သူကတော့မြန်မာဖြစ်ပါတယ်2016မှာမြန်မာစံတင်ပို့မှုရဲ့တရာဂိုင်းနှုံးကိုသာတောင်အာရှနိုင်ငံတွေကိုတင်ပို့ပါတယ်အခုတော့တောင်အာရှစီမံချက်မှာပါဝင်လာပြီးမို့2020မှာစံတန်ချိန်တသန်းအထိဘင်္ဂလားဒေ့ရှ်နီပေါ်တိရီလင်္ကာကိုမြန်မာနိုင်ငံကနေတင်ပို့နိုင်လိမ့်မယ်လို့ခန့်မှန်းထားပါတယ်။စံအတွက်တိုးဖို့လိုအပ်လာပါတယ်
။ပေးမျိုးစုံတင်ပို့နေတဲ့နေရာမှာမြန်မာကနံပါတ်9မှာရှိနေပြီးကမ္ဘာတင်ပို့မှုရဲ့စနစ်ရာခိုင်နှုန်းကိုမြန်မာကယူထားပါတယ်။2016မှာတင်ဒေါ်လာတန်း1400ဘူးမြန်မာကတင်ပို့ပါတယ်။မြန်မာပဲ90ရာခိုင်နှုန်းအိန္ဒိယကိုတင်ပို့ပြီးတရုတ်ကို20ရာခိုင်နှုန်းစင်ကာပူကို900ခိုင်နှုန်းဗီယက်နမ်ကို400ခိုင်နှုန်းပါကစ္စတန်ကို300ခိုင်နှုန်းတင်ပို့ပါတယ်2016ဦးတီအိန္ဒိယကိုပဲစင်ကုန်အများဆုံးတင်ပို့ပြီးပဲရီစိန်အနည်းအချင်းတင်ပို့ပါတယ်ရှင်းနေဆိုရင်ကလဘဲတန်ချိန်3000ကျော်နဲ့ပဲစင်ကုန်တန်ချိန်4000နီးပါးဘင်္ဂလားဒေ့ရှ်ကိုတင်ပို့နိုင်ပွဲရှိပါတယ်ဒီစီလင်္ကာကိုကလဘဲတန်ချိန် 9000 နီးပါးတင်ပို့နိုင်မယ်လို့ခန့်မှန်းရပါတယ်2013မှာမြမကရဘဲတင်ပြမှုကိုအိန္ဒိယကပိတ်ပင်လိုက်တဲ့အတွက်ပြည်တွင်းဈေးကွက်ကတောင်းကင်းဖြစ်သွားရပါတယ်
။ငါးလုပ်ငန်းကဏ္ဍဟာပို့ကုန်စုစုပေါင်းရဲ့တရာဂိုင်းနှုန်းတော်မရှိပါဘူး။2016မှာဒေါ်လာတန်း938ဖိုးသာတင်ပို့ပါတယ်။ထိုင်းနိုင်ငံကိုအများဆုံးတရုတ်ပြည်ကိုဒုတိယအများဆုံးတင်ပို့နေပါတယ်။စင်ကာပူ၊ဂျပန်၊မလေးရှားတို့ကိုလည်းအနည်းငယ်တင်ပို့ပါတယ်။တောင်အာရှနိုင်ငံတွေကိုတင်ပို့တဲ့ငါးပစ္စည်းပမာဏဟာအလွန်နည်းနေပါတယ်။ငါးလုပ်ငန်းမှာဘင်္ဂလားဒေ့ရှ်ကိုအများဆုံးတင်ပို့ပါတယ်။ဒါကြောင့်နောက်အခါမှာဘင်္ဂလားဒေ့ရှ်ပါဝင်မဲ့အခန်းကဏ္ဍကြီးမားလာွယ်ရှိပါတယ်။ငါးလုပ်ငန်းမှာတိရီလင်္ကာမြန်မာကုန်သွယ်မှုဟာမရှိသလောက်ဖြစ်ခဲ့ပေမဲ့အခုအလားအလာကောင်းတယ်လို့ဆိုပါတယ်။ဒါမဲ့ငါးနှစ်အတွင်းမှာဘင်္ဂလားဒေ့ရှ်တိရီလင်္ကာအိန္ဒိယနဲ့အင်ဒိုနီးရှားတို့ကိုငါးတင်ပို့မှုတိုးပွားလာွယ်ရာရှိပါတယ်။
ကမ္ဘာကုန်သုံးမှုကွန်ရက်နဲ့မြန်မာနဲ့ဆက်ထားတဲ့ကုန်ပစ္စည်းဟာအဝိအထည်ဖြစ်ပါလေ။မြန်မာစီးပွားရေးတိုးတက်မှုမှာအဝိအထည်လုပ်ငန်းဟာအဓိကနေရာကပါဝင်လာမယ်လို့အာရှဖွံ့ဖြိုးရေးဘဏ်ကဆိုပါရဲ။2012မှာအဝိအထည်တင်ပို့မှုဟာပို့ကုန်စုစုပေါင်းရဲ့900ခိုင်နှုန်းကျော်ရှိခဲ့ရတာ2019မှာ19000ခိုင်နှုန်းကျော်အထိထိုးတက်သွားပါလေ။အထည်ချုပ်လုပ်ငန်းမှာရင်းနှီးငွေ2016မှာဒေါ်လာတန်း1200ရှိပြီးနှစ်စဉ်တိုးပွားနေပါသည်။အထည်ချုပ်လုပ်ငန်းရှင်များအသင်းကဒေါ်လာတန်း8000ကျော်ရဖို့ရွေရာမှုအထည်ချုပ်စက်ရုံ800လိုအပ်နေပါသည်။ရွေချက်အောင်မြင်မှုအတွက်နောက်ထပ်စက်ရုံ300နဲ့အလုပ်သမား3000ကျော်လိုနေပါသည်။လုံတက်ကင်တတ်မယ်ဆိုရင်တောင်အာရှနိုင်ငံတွေနဲ့စီးပွားရေးပူးပေါင်းဆောင်ရွက်တာဟာမြမအဖို့အများကြီးအကျိုးရှိမယ်လို့အာရှဖွံ့ဖြိုးရေးဘဏ်ကခန့်မှန်းပါသည်။ဒါပေမဲ့ဒီအခွင့်အမ်းတွေကသူ့အလိုအလျောက်ရောက်လာမှာမဟုတ်ပဲပဲပေါင်းစုံကကြိုးပမ်းမှအကျိုးခံစားရမယ်လို့ဆိုပါတယ်။ဘင်္ဂလားဒေ့ရှ်နေပေါ်တိရီလင်္ကာဟာ မြမဆန်ပဲမျိုးစုံနဲ့ငားလုံငန်းအတွက်ဇီကရက်ကောင်းတွေဖြစ်တယ်လို့ဆိုပါတယ်မြမနိုင်ငံဟာတောင်အာရှအရှိတောင်အာရှနဲ့အရှိအာရှဒေသတွေကိုဆက်ဆက်ထားတဲ့နေရာဖြစ်လို့လုံးတက်ကြင်တတ်ရင်ကြီးပွားနိုင်မှုသာရှိကြောင်း ADB အာရှဖွံ့ဖြိုးရေးဘဏ်ကသုံးသပ်ထားပါတယ်ခင်ဗျာ
ဥက္ကဋ္ဌရဲ့မြန်မာရေးသံတချက်ကိုတနင်္ဂနွေနေ့မနေ့ခင်းမှနောက်တစ်ကြိမ်နားဆင်နိုင်ပါလိမ့်ရှင်။အခုဆက်ပြီးနားဆင်ရမယ့်တိုင်းရင်သတင်းလွှာကိုတော့ထိုင်းမြန်မာနယ်စပ်ဒေသကတိုင်းရင်သားသတင်းတောက်တွေစူးစီးတင်ဆက်ပေးနေတာဖြစ်ပါလိမ့်ရှင
်။အပတ်စဉ်တင်ဆက်သွားမယ့်တိုင်းရင်သတင်းလွှာကကြေဆိုပါတယ်မြန်မာနိုင်ငံတဝမ်းတိုင်းရင်သားလူမျိုးစုတွေနေထိုင်ကြတဲ့အရက်ဒေသတွေမှာဖြစ်ပျက်နေတဲ့အဖြစ်အပျက်တွေနဲ့တိုင်းရင်သားတွေရဲ့အတန်းတွေကိုထင်ဟပ်တင်ဆက်ထားတာဖြစ်ပါတယ
်မင်္ဂလာပါရှင်ကျွန်မကအာမီပါဖီဝါဝိုင်းတို့သားတွေတင်ဆက်ထားတဲ့ဒီတစ်ပတ်တိုင်းရင်သတင်းလွှာမှာနားဆင်ရမှာတွေကတော့ရခိုင်ပြည်နယ်မှာလုံခြုံရေးတပ်ဖွဲ့ဝင်50ကျော်ကိုရခိုင်လက်နက်ကိုင်အေအေကဖမ်းဆီးခဲ့တဲ့ဖြစ်စဉ်နဲ့ပတ်သက်ပြီးရွှေနတီအမြင်ရင်ပိုင်ရှင်တဲ့ဝန်ထမ်းတွေကိုအာဏာပိုင်တွေကထိမ့်သိမ်းထားပါတယ်။မကြသေးခင်ကပဋိပက္ခတွေဖြစ်ပွားခဲ့ကြတဲ့မွန်ပြည်သက်ပါတီ NMSP နဲ့ကရင်အမျိုးသားအစည်းအရုံး KNU နှစ်ဖက်တက်မှုတွေဖျားသုံးစုဒေသမှာရှိတဲ့လူထုတွေထံကိုအသိပေးရှင်းလင်းပွဲတွေကျင်းပခဲ့တယ်ဆိုတာနဲ့နေပြည်တော်မှာကျင်းပတဲ့ NCA လေးနှစ်ပြည့်အခမ်းအနားတရဖို့ RCSS အဖွဲ့ခေါင်းဆောင်ခီးစစ်ကိုတားမြစ်ခဲ့တဲ့ကိစ္စနဲ့ပတ်သက်ပြီးရှေ့ဆက်နိုင်ငံရေးဆွေးနွေးဖို့ခက်ခဲတဲ့အခြေအနေဖြစ်နေတဲ့အကြောင်းတွေကိုကြားကြရမှာပါရှင်
မကနန်းဟွန်ပါရှင်တရင်တွေကိုနိုင်ကွန်းအိမ်နဲ့အတူတင်ဆက်ပေးသွားမှာပါရခိုင်ပြည်နယ်ရတတောင်မြို့နယ်မှာစစ်တပ်ရဲတပ်ဖွဲ့နဲ့နေချားဆောင်တပ်ဖွဲ့ဝင်50ကျော်ကိုရခိုင်တပ်မတော် AA ကရပ်တန့်ပြီးဖမ်းဆီးခဲ့တဲ့ဖြစ်စဉ်နဲ့ပတ်သက်ပြီးရွှေနတီအမြန်ရင်ပိုင်ရှင်နဲ့ဝန်ထမ်း9ဦးကိုအာဏာပိုင်တွေကထိမ့်သိမ်းထားတယ်လို့မိသားစုဝင်တွေကပြောပါတယ်သူတို့ကိုအောက်တိုဘာလ29ရက်နေ့ကဘူးတီတောင်မြို့နယ်တရားရုံးမှာရုံးထုတ်ရမန်ယူထားပြီးဘယ်အမှုနဲ့တရားစွဲဆိုမှာကိုတော့မတိရသေးပေမဲ့လာမယ့်နိုဝင်ဘာလ22ရက်နေ့မှာဆက်လက်ရုံးချိန်ထားတယ်လို့မိသားစုဝင်တွေကပြောပါရယ်အော်တိုဘာလ26ရက်နေ့ကစစ်တွေကနေဘူးတီတောင်ကိုသွားတဲ့ရွှေနတီအမြန်ရင်ကိုရတိတောင်မြို့နယ်အတွင်းမှာ AA တပ်မတော်ကရပ်တန့်ပြီးအစိုးရစစ်တပ်အဖွဲ့ဝင်29ဦးအပါအဝင်စုစုပေါင်း58ဦးကိုဖမ်းဆီးခဲ့တဲ့ဖြစ်စဉ်နဲ့ပတ်သက်ပြီးအခုလိုစစ်ဆေးမှုခံနေရတာလည်းဖြစ်ပါတယ်
မိုးနဲ့ကရင်ဒေသခံတွေငြိမ်းချမ်းစွာသူရှင်သွဲနေထိုင်ရေးသဘောတူညီချက်တွေကိုမွန်ပြည်ပါတီ NSP နဲ့ကရင်မျိုးရာစီယုံ KNU နှစ်ဖက်တမှုတွေပူးပေါင်းပြီးပြည်ကမှုတွေဖြစ်ပေါ်ခဲ့တဲ့ဖျားသုံးစုဒေသလူထုထံမှာအသိပေးရှင်းလင်းပွဲတွေကိုနေရာတစ်ခုမှာကျင်းပခဲ့ပါတယ်။နှစ်ဖက်ကောင်းဆောင်တွေသဘောတူညီချက်ရအောက်တိုဘာလ26ရက်နေ့ကဖျားသုံးစုမြို့နယ်ဘလိုက်တွန်ဖိုက်မွန်ရွာနဲ့29ရက်နေ့ကတီဝါတို့ကရင်ရွာကိုနှစ်ဖက်တက်ကတပ်မှုတွေသွားရောက်ပြီးတော့ရွာသားတွေကိုရှင်းလင်းတင်ပြခဲ့တယ်လို့မွန်ပြည်တပ်ပါတီနဲ့ KNU တာဝန်ရှိသူတွေကပြောပါတယ်။မွန်ပြည်တပ်ပါတီဖျားသုံးစုမြို့နယ်ဥက္ကဋ္ဌနာအာဂါကအခြေအနေတည်ငြိမ်သွားပြီဖြစ်လို့တီဝါတို့ရွာကဘလိုက်တွန်ဖိုက်ရွာပါတိုက်ပွဲကြောင့်နေအိမ်ဆွတ်ထွက်ပြေးသွားတဲ့ရွာသားတွေပြန်လာကြဖို့နှစ်ဖက်တာဝန်ရှိသူတွေကလည်းဒေသခံပြည်သူလူထုကိုတွားရောက်ချင်းပြခဲ့တယ်လို့ဆိုပါတယ်
။စံပီတောင်ပိုင်းပင်လောင်းမြို့နယ်တီချစ်မြို့မှာရှိတဲ့ကြောင်မီရင်မိုင်းတွင်းနဲ့ကြောင်မီရင်သုံးလက်စစ်တပ်အထောက်လုပ်တဲ့စက်ရုံကိုအလိုမရှိကြောင်းဒေသခံပြည်သူလူထု1500ကျော်ကစက်ကျင်ကန့်ကွက်စန္ဒထုတ်ဖော်ခဲ့ကြပါတယ်။အော်တိုဘာလ30ရက်နေ့မနေ့ပိုင်းကအောင်ပန်းပင်လောင်းလမ်းမရှိစိုက်ပျော်ရေးရုံးကနေကြောင်မီရေးပြထားရှိတဲ့ကိုတောင်အထိလမ်းလျှောက်ဆန္ဒထုတ်ဖော်ခဲ့ကြတာဖြစ်ပါတယ်။အခုလိုလူထုတရလုံးကစန့်ကျင်ကန့်ကွက်တာဟာတတိယအကြိမ်ရှိပြီးဖြစ်ပေမဲ့အစိုးရနဲ့ကုမ္ပဏီကလူထုဆန္ဒသဘောထားကိုအလေးမထားဘဲစက်ရုံစမ်းတက်လေပတ်ဖို့၃လထပ်မံတိုးမြင့်ခဲ့ကြတာကြောင့်လူထုကအလိုမရှိဘဲဆန္ဒထုတ်ဖော်ရတာဖြစ်ကြောင်းဆန္ဒပြလူထုကပြောပါတယ်
။ချင်းပြည်နယ်ပလတ်ဝါမြို့နယ်နဲ့ရခိုင်ပြည်နယ်နယ်စပ်အောက်တဲမောဝကြီးရွာအုပ်စုပွေဝုံကြီးရွာသမင်းဆိုင်ရောင်းတဲ့ဆိုင်ရှင်ပညာရေးသူတွေဝန်ထမ်းဦးတောင်ပန်းကိုအော်တိုဘာလ29ရက်နေ့ည9နာရီလောက်မှာအေအေတပ်ဖွဲ့ကဖမ်းဆီးခေါ်ဆောင်သွားတယ်လို့ဒေသခံတွေကပြောပါတယ်။အေအေဖွဲ့ကနေဦးတောင်ပန်းကိုဘာကြောင့်ဖမ်းထားလဲဆိုတာမသိရသေးပါဘူး။အေအေဘက်ကတော့သူတို့ဖွဲ့ဖမ်းဆီးတာမဟုတ်ဘူးလို့ညင်းဆိုခဲ့ပါတယ်
။ကရင်ပြည်နယ် KNU ထိန်းချုပ်နယ်မြေဖပွန်ခရိုင်လူသောမြို့နယ်ထဲမှာတပ်မတော်ကလမ်းဖောက်မဲ့အစီအစဉ်နဲ့
တက်စခန်းလာရောက်အခြေချနေထိုင်တာကိုကန့်ကွက်တဲ့အနေနဲ့အဲ့ဒီမှာရှိတဲ့တိရခန်ကရင်တိုင်းနာတွေကအခုလ29ရက်နေ့မှာကန့်ကွက်ဆန္ဒပြခဲ့ကြပါတယ်အဲ့ဒီတိရမှာတမရောဘက်ကလုံခြုံရေးအကြောင်းပြပြီးတိရခန်တွေကိုပြစ်ခတ်ချင်းချောက်တာမကြာခဏရှိခဲ့တာကြောင့်အဲ့ဒီမှာရှိတဲ့တမရောစခန်တွေပြန်ရုပ်သိမ်းပေးဖို့နဲ့လမ်းဆက်ဖောက်မယ်အစီအစဉ်မလုပ်ဖို့အခုလိုကန့်ကွက်ဆန္ဒပြတာဖြ
အခုသတင်းလွှာတွေကိုဆက်လက်တင်ဆက်ပြီးသွားမှာပါ။နေပြည်တော်မှာကျင်းပတဲ့ NCA လေးနှစ်ပြည့်အခမ်းအနားတက်ရောက်ဖို့ရှမ်းပြည်ပြည်နယ်ထူထောင်ရေးကောင်စီ RCSS အဖွဲ့ဥက္ကဋ္ဌဗိုလ်ချုပ်ကြီးရွှေစင်းနဲ့အဖွဲ့သွားမဲ့ခီးစဉ်ကိုမြန်မာအာဏာပိုင်တွေကနေတားမြစ်ခဲ့တဲ့အပေါ်ရှေ့ဆက်နိုင်ငံရေးဆွေးနွေးဖို့ခက်ခဲတဲ့အခြေအနေတွေဖြစ်လာနေတယ်လို့တိုင်းနာလက်နက်ကန်အဖွဲ့ခေါင်းဆောင်တွေကပြောပါတယ်။ဒီအခြေအနေကိုတော့မိကလျာမုံကနေစူးစီးတင်ဆက်ထားပါတယ်။
တနင်္ဂနွေလုံးပြစ်ခတ်တိုက်ခိုက်မှုရက်စဲရေးသဘောတူစာချုပ် NCA လက်မှတ်ထိုးခြင်းလေးနှစ်ပြည့်နှစ်ပတ်လည်အခမ်းအနားကိုရှမ်းပြည်ပြည်နယ်ထူထောင်ရေးကောင်စီ RCSS အဖွဲ့တဲရောက်နိုင်ခြင်းမရှိတဲ့အပေါ်မှာလွန်စွာစိတ်မကောင်းဖြစ်ရပါတယ်လို့ KM မျိုးသားစီယုံ KNU ဥက္ကဋ္ဌဗိုလ်ချုပ်ကြီးစောမှုသူစေဖို့ကခန္ဓာမှအခုလိုပြောပါတယ
်အခမ်းအနားလုံး NCA လက်မှတ်ထိုးချကြသည့်တိုင်းဒေသလက်လက်ပိုင်းအဖွဲ့အစည်းများမှစုံစုံလင်လင်တဲရောက်ကြသည်ဟုညွန်လင်းသာကြသောလည်းရှမ်းပြည်ပြည်နယ်သူတော်ရင်းကောင်စီအစစ်အစအဖွဲ့မှတက်ရောက်လာနိုင်ခြင်းမရှိသည့်အပေါ်လုံစွာမှဝန်ထမ်းစိတ်မကောင်းဖြစ်ရပါသည်
အော်တိုဘာလ28ရက်နေ့မှာကျင်းပတယ်။နေပြည်တော် NCA လေးနှစ်ပြည့်အခမ်းအနားတက်ရောက်ဖို့ကို RCSS ဥက္ကဋ္ဌဗိုလ်ချုပ်ကြီးရွှေစင်းနဲ့အဖွဲ့သွားမဲ့ခရီးစဉ်ကိုအချိန်လေပိုင်းတိုင်းစစ်ထနာကြောင့်ရလခမှာခွင့်မပြုတဲ့အတွက်အခမ်းအနားတက်ရောက်မဲ့စီစဉ်ကိုဖျက်သိမ်းလိုက်ရတဲ့အပြင်ဆက်လက်ကျင်းပမယ့်အခမ်းအနားတွေကိုလည်း RCSS ကိုယ်စားလှယ်တွေတက်ရောက်မှာမဟုတ်ဘူးလို့ထိုင်းမြန်မာနယ်စပ်တနေရာမှာကျင်းပတဲ့သတင်းစာရှင်းလင်းပွဲမှာဗိုလ်ချုပ်ကြီးရွှေစင်းကစကားပြန်ကနေသတိအခုလိုပြောပါတယ်
အန်စီလက်မှတ်ရေးထိုးခြင်းတွင်မှလေးနှစ်ပြည့်အခမ်းအနားပါရရည်ကြီးရဲ့ပြီးတော့လက်မှတ်ရေးထိုးထားတဲ့အခွင့်အရေးတွေအားလုံးနဲ့တရားဝင်ရမယ်ဖွဲလဲဖြစ်တယ်အခုဒီလိုမျိုးကိစ္စမျိုးဖြစ်သွားတဲ့နေရာမှာရှေ့ဆက်ပြီးတော့နိုင်ငံရေးဆွေးနွေးဖို့ကပုံပြီးဖက်လာလိမ့်မယ်လို့ပြောလို့ဒါအချက်ပြတဲ့သဘောတူဖြစ်ပါတယ်
ဒါအပြင်ကျိုတင်ညှိနှိုင်းထားကြတဲ့အစိုးရလွှတ်တော်တမတော်ပါဝင်နဲ့အစိုးရထိုက်တန်ခေါင်းဆောင်ကြီးကဲတွေနဲ့အပြည့်အဝခေါင်းဆောင်တွေပါဝင်တက်ရောက်မဲ့ NCA ကောင်ထယ်ဖော်မှုဆိုင်ရာညှိနှိုင်းစီဝေး GMCM ကိုလည်းကျင်းပနိုင်တော့မှာမဟုတ်ဘူးလို့သိရပါတယ်အခမ်းအနားမှာမိတ်ကွန်ပြောကြားခဲ့တဲ့တမတော်ပါခွဲရေးဦးစီးချုပ်ဗိုလ်ချုပ်မူကြီးမင်းအောင်ဟန်ကတော့ RCSS အဖွဲ့တွေအခမ်းအနားမတက်ရောက်တာဟာသူတို့အကြောင်းကြောင့်ဖြစ်တယ်လို့အခုလိုဆိုပါတယ်
အမျိုးမျိုးပြပြီးမကြနိုင်ခဲ့တဲ့အဖွဲ့များလည်း၎င်းတို့အကြောင်းနဲ့၎င်းတို့သာဖြစ်ပါလိမ့်မယ်
ကျင်းပပြီးစခဲ့တဲ့ NCA လက်မှတ်ရေးထိုးခြင်း၄နှစ်ပြည့်ခမ်းနားကိုနိုင်ငံတော်သမ္မတဦးဝင်းမြင့်နဲ့ဒုတိယသမ္မတတွေနိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်တောင်အောင်ဆောက်စုကြည်ပါဝင်အစိုးရထိုက်တန်ခေါင်းဆောင်တွေလွှတ်တော်ကြီးကဲတွေသမ္မတကာကွယ်ရေးဦးစီးချုပ်ဗိုလ်ချုပ်မှုကြီးမင်းအောင်နိုင်နဲ့စစ်ပက်တာဝန်ရှိသူတွေတက်ရောက်ခဲ့ကြပြီးအပြည့်ရတိုင်းရင်းသားလက်လက်ကန်ကိုအဖွဲ့ကခေါင်းဆောင်တွေနဲ့အဖွဲ့ဝင်တွေစုစုပေါင်း600ဦးခန့်တက်ရောက်ခဲ့ပါတယ်ရှင်
ဆက်ပြီးတော့ NCA ဟာလူထုအနေငယ်စစ်ဘေးကင်းခဲ့ရတာကလွယ်လို့ဘာမှအကျိုးမြတ်မရဘူးလို့ RCSSSA ခေါင်းဆောင်ဗိုလ်ချုပ်ကြီးရွှေစစ်ကပြောဆိုလိုက်ပါတယ် RCSS ရုံသတင်းစာရှင်းလင်းပွဲလို့ရမှာဗိုလ်ချုပ်ကြီးရွှေစစ်ကိုနမ်ဖော်မကနေတီးတက်မင်းမြန်ခဲ့ရမှာရှမ်းပါတာနဲ့အခုလိုစပြောပါတယ်
ဟုတ်တယ်ကွာနဲ့ခေါပေါ်မဲ့လုံးနာအန်တန်းကလုံးလိတန်းတန်းကပါ
တကယ်တော့ကျွန်တော်ဒီဟိုမုံတောင်ဂျီလန်တွားမယ်ဆိုတဲ့အကြောင်းတက်ဆိုင်ရာကိုချုပ်တင်အကြောင်းကြားထားပြီးသားအခုလိုလာကန်တက်လိုက်တဲ့အတွက်တချုပ်ချင်းမင်းအောင်လိုက်နေနဲ့ကျွန်တော်ကို NCA လေးနှစ်ပြည့်အခမ်းအနားမတက်စီလို့တကြောင်တမင်တက်တက်လှုပ်လိုက်တာလို့ကျွန်တော်မြင်တယ် GICM စီဝေးကိုလည်းမဖြစ်စေချင်တဲ့တဘောနိုင်ငံအုပ်ချုပ်ရေးစနစ်ကိုသူတို့မပြောင်းချင်လို့ပေါ့တပတ်ကလည်းအစိုးရမျက်နှာကိုအိုမဲတုတ်ချင်တာပေါ့အစိုးရငြိမ်းချမ်းရေးလုပ်နေတာကိုသူတို့ဘက်ကဖြတ်တင်းချင်တာလေ
ဆိုတော့ငြိမ်းချမ်းလုပ်ငန်းစဉ်အပေါ်ကဘယ်လိုမြင်ပါသလဲရှင
့်ဘယ်လည်းနဲ့ပွဲရ NCA နဲ့
NCA လေကြီးငင်းချိုင်းလုပ်ငန်းစဉ်အတွက်စစ်မဆက်နိုင်အောင်ဒီလိုလှုပ်လိုက်တာပဲလေ NCA လေကြီးပြိုလဲနေမြုပ်တော့မယ်ငင်းချိုင်းရေးပြက်ရင်ပြီးထောင်စုလဲပြက်တော့မယ်စစ်တပ်ကပဲအလုလုတွားမယ်ဆိုရင်ပြည်သူလူထုအခက်ခဲနဲ့ရင်ဆိုင်ရတော့မယ်
အဲ့လိုဆိုရင်အပြည့်ရ၄နှစ်တာကာလမှာ RCSS ဘက်ကဘယ်လိုအကျိုးအမြတ်ရရှိခဲ့ပါသလဲရှင
်။ဟောက်ကစုနဲ့ဆံပြီးဟောမရတဲ့ချင်းရှိပြီ
။ကျွန်တော်တို့အပြည့်ရပြီး၃နှစ်မှ NCA လာလို့တာအခု NCA ၄နှစ်ပြည့်ပြီဆိုတော့စုစုပေါင်း9နှစ်ရှိပြီ။ငင်းချင်ရေးဆက်ဖို့နေနေတတ်တာအနောက်ကိုပြန်ဆုတ်နေတယ်လို့ခံစားရတယ်။ ตามแม่ลูทุกันนี่ป้องช่องเสกคุณเสกสิ่งต่างขันยาบีสุรลูทุกเอเชียนสันนิทานยาลูญาจันโรอภิเยลมาเยทุไลดาเวพีเดตามแม่มีเรื่องเดลูมาพีบูบ้ามามียาลูทุสิเป็นเนงเงลูยากาเรลูจันนาบ้ามามียาเขบูโอเคเชื่อชิมบุนิลังอ๋อไม่เจมิลาเลวนังบุกัน
เซนุบุเวสิเดลีเซนุยินเลเอ็นซีเอเปียนบ้าเชลเลตุยลามาเบียวเน
NCA เทกาปาร์เอเชลเลตุยปีนี้เส้นปีทางสุดเส้นอภิเยตบอร์ดูสาชุดเทกาเอเชลเลตุยเนเวสุนุยบาจันโรดบอร์ดูสาชุดเทดองเลมาเยทูทาบีบีเวเอเทกาตายเมจินดงดวงยินเปิดนาพิเศษจางอุ้มชีบูอาซีเอสเอสเอสเอฮาอุตเองสิสุยานิจัยและกันลานันเนปัตมาส่งอภิเยลมาทูเคเดอพอยพิปีสุยานิอดูนิจัยลงอันเซมาอันเซมปาวินเคเดเชนอเมดาเลนกันตัดคุปพิปาร์เอนิจัยลมาเยทูจินลินิปิ
ကုသပီတရင်ချင်းချုပ်ကိုနားဆင်ကြရမှာပါရှင်စစ်တပ်ရဲတပ်ဖွဲ့ဝင်50ကျော်ကိုရခိုင်လက်နက်ကိုင်အေအေကဖမ်းဆီးခဲ့တဲ့ဖြစ်စဉ်နဲ့ပတ်သက်ပြီးကျွေးနဒီအမြန်ရင်ပိုင်ရှင်တဲ့ဝန်ထမ်းတွေကိုအာဏာပိုင်တွေကထိန်းသိမ်းထားပါတယ်မကြာသေးခင်ကပြည်ပကဖြစ်ပွားခဲ့တဲ့မွန်ပြည်တပ်ပါတီ NMSP
နဲ့ကရင်ဝိုင်းတို့ဒါတွေကနေအပတ်စဉ်တင်ဆက်သွားမယ်တိုင်းရင်းသတင်းလွှာပဲဖြစ်ပါတယ်နောက်သတင်းပတ်အစီအစဉ်မှာပြန်ဆုံတွေ့ရအောင်ပါရှင်ကျွန်မကအမိသာတိုင်းရင်းသတင်းလွှာကဏ္ဍကိုမနေ့ကတောက်ကြနေမနေ့ပိုင်းအစီအစဉ်မှာလည်းနောက်တစ်ချိန်ပြန်နားဆင်နိုင်ပါလိမ့်ရှင်
ခင်ဗျာရှင်တိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေနဲ့အဖြစ်ခက်ရက်စက်ရေးသဘောတူညီချက်MCA လက်မှတ်ရေးထိုးတာအခုဆိုရင်လင်းနေပြသွားပါပြီ။ဒါနဲ့လည်းလင်းနေပြခန္ဓာကိုယ်တော်လက်မှတ်ထိုးထားတဲ့အဖွဲ့တွေစုံစုံလင်းလင်းမတက်နိုင်ခဲ့တဲ့အထိအခုအဖြစ်တွေလည်းကြုံခဲ့ရပါတယ်။လင်းနေတာကာလအတွင်း MCAသဘောတူညီချက်ကနေဘာတွေအကျိုးဖြစ်ထွန်းခဲ့ပါလဲ။ဘယ်လိုစိန်ခေါ်မှုတွေကြုံခဲ့ရပါလဲ။ပြည်တွင်းငြိမ်းရေးအတွက်
မှန်ကန်တဲ့လမ်းကြောင်းတစ်ခုဖြစ်ပါရဲ့လားဆိုတာတွေကိုဖျူရီယက်စနေနေ့ညတိုက်ရိုက်လေးလိုက်စီစဉ်ကကြိုဆိုပါရစေ။စနေညတိုက်ရိုက်လေးလိုက်မှာပါဝင်ဆွေးနွေးလို့ရင်အချိန်မီဆက်သွင်းနိုင်ပါလိမ့်ရှင်။အခုကြာတာပရိနေညပိုင်းထိတ်တန်းရောက်နေတဲ့တဲ့ရင်အချင်းချက်ကိုကိုအောင်လွင်ဦးကကြော်ပြပေးပါဦးမယ်ရှင်။
အမေရိကန်သမ္မတဒေါ်နယ်ထရန့်ပေါ်အရေးယူနိုင်ရေးလွတ်တော်ရေးရာကော်မတီကစုံစမ်းနိုင်မဲ့လုပ်ငန်းစဉ်ကိုတရားဝင်တည်ထူနိုင်မှုအောက်လွှတ်တော်မှာမဲခွဲဆုံးဖြတ်နေကြပါတယ်။ဒီနေ့မဲခွဲဆုံးဖြတ်ဖို့စီစဉ်ထားတဲ့ဆုံးဖြတ်ချက်အရကျန်းသာစစ်ဆေးမှုတွေကိုအများပြည်သူရှေ့မှောက်လုပ်ကြရမှာဖြစ်ပြီးဒီနောက်မှာတော့ထောက်လှမ်းရေးကော်မတီကအစီရင်ခံစာနဲ့အကြံပြုချက်တွေကိုတရားရေးက
ပင်လယ်ပြင်နဲ့ပြစ်လွတ်ခဲ့တဲ့အကြောင်းတောင်ကိုရီးယားနဲ့ဂျပန်နိုင်ငံတို့ကဒီကနေ့ပဲအတည်ပြုပြောဆိုလိုက်ကြပါတယ်။ဒီချိန်နဲ့ပါဆိုရင်လျှောက်ကိုရီးယားကဒီနေ့ထက်မှစမ်းသပ်ပြစ်လွတ်တာဒါနဲ့ဆို12ချိန်ရှိတော့ပါပြီ။အမေရိကန်ဘူထောင်လိုင်းအေဂျင်စီ CIA ကလေ့ကျင့်ပေးထားတဲ့အာဖဂန်ပြည်သူစစ်တပ်ဖွဲ့တွေကဥပဒေမဲ့ကွန်မြန်မှုတွေလက်ဆဖျောက်တာတွေကျမ်းမာရေးဌာနတွေကိုတိုက်ခိုက်တာတွေလို့စစ်ရဆွေးမှုတွေကျူးလွန်ခဲ့တဲ့အကြောင်းနိုင်ငံကလူ့ခွင့်ရေးလှုပ်ရှားမှုဖော်တခုဖြစ်တဲ့ Human Rights Watch ကပြောဆိုလိုက်ပါတယ်။ပုံမှန်စစ်ပဋ္ဌာန်းရာကုကဲမှုအမှမရှိကြတဲ့အစိုးရထောက်ခံသူပြည်သူစစ်ဖွဲ့တွေကိုဖျက်သိမ်းဖို့လဲဒီကနေ့အစည်းအဝေးခန်းစာထုတ်ပြန်ရမှာတောင်းဆိုခဲ့တာပါ။ပါကစ္စတန်နိုင်ငံပဋ္ဌာန်းပြည်နယ်ကရိုင်းငြာခံမြို့နားမှာခီးတဲ့မြေထားတဲ့စင်းပေါ်မှာပောက်ကွဲမိလာမှုဖြစ်ရာက84ယောက်တဲ့မင်းတိစုံသွားတဲ့အကြောင်းတာဝန်ရှိသူတွေကပြောပါရယ်ခွာချင်းမြို့ကနေရောဝါပန်နီမြို့ကိုမြေထားသွားနေစဉ်ပောက်ကွဲမှုဖြစ်ခဲ့ရာကနေ40ထက်မင်းလဲထိခဲ့တဲ့ရခဲ့ပါရယ်ယထာကြွေတွေကမြို့လုံးကြီးတွေထွက်လာတဲ့ပုံတွေလူတွေအဝိုက်တန်တွေကိုလည်းဗီဒီယိုတွေထဲမှာတွေ့ခဲ့ကြရပါရယ်
ကျားသာပရင်းနေညာပိုင်းထိပ်တန်းရောက်နေတဲ့သတင်းအကျဉ်းချုပ်ကိုကိုအောင်လင်းပြောပြပေးသွားတာပါရှင်အခုညအစီအစဉ်ထုတ်လို့ရမှုကကိုရနိုင်ဖြစ်ပြီးတန်ဖန်းအင်ဂျင်နီယာကတော့ပွိုက်ဒက်ဆောင်ရဖြစ်ပါတယ်မနက်ဖြန်တောက်ကြနေမနေ့ဖက်6နိုင်ကနေ9နိုင်အထိထုတ်လို့မဲ့အစီအစဉ်တွေကိုလှိုင်းတို့မီတာ30နှစ်40လေးဆယ်ရှစ်ဒုတိယနိုင်ဝက်မှာလှိုင်းလက်မီတာ196ဇေရုကနေပြီးတော့ဖန်ယူနာဆ
This program has come to you from the Voice of America, Washington.
Welcome to the